Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ31ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ24 40 51နဲ့တိုင်းလမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုရုပ်သံအဖြစ်နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာပါဗျာ
ဂါဇာစစ်ပွဲရပ်တန့်ရေးဝိုင်းဝန်းဆောင်ရွက်ကြဖို့အစ်ချစ်သမရကနိုင်ငံတကာအတိုက်ဝန်းကိုတိုက်တွန်းတောင်းဆိုပါတယ်ဗြိတိန်နိုင်ငံခွင့်ပြုချက်နဲ့ရုရှားပိုင်နယ်ထဲကို Storm Shadow ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပါတယ်မြန်မာနိုင်ငံမှာရပ်သားတွေပေါ်ကြမ်းဖက်မှုတိုးလာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်တာဝန်ကြီးကမြန်မာနိုင်ငံဆိုင်ရာကုလထုကုစလေကိုပြောခဲ့ပါတယ်
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့မြန်မာနိုင်ငံသားတွေအတွက်လည်းအကျိုးရှိစေမဲ့ထိုင်းနိုင်ငံပြည်ဝင်ခွင့်ဗီဇာနဲ့နေထိုင်ခွင့်သက်တမ်းဖြည့်လျှော့ပေးလိုက်တဲ့အပေါ်တုတ်ပြန်တန်းတွေကိုနားဆင်ရမှာဖြစ်တယ်လို့အာတိတ်ဒေသမြေကိုတရုတ်တို့ကဝယ်မယ်ဆိုတဲ့အငင်းပွားဝယ်ရာအခြေအနေရာသီဥတုဖောက်ပြန်မှုနောက်ဆက်တွဲကြုံနေရတဲ့စတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေပြည်ဦးအောင်ခင်ရဲ့မြမအေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်ကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ကာဇာစစ်ပွဲရပ်တန့်ရေးဝိုင်းဝန်းဆောင်ရွက်ကြဖို့အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကနိုင်ငံတကာအတိုင်းဝိုင်းကိုကြာတာပင်းတွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ကာဇာဒေသကိုဝိုင်းထားတဲ့အစ္စရေးတပ်တွေဖယ်ရှားဖို့လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးပို့ဖို့နဲ့ပါလက်စတိုင်းနာတွေကိုအတင်းအကြပ်နေရပြောင်းလာရရဖို့နိုင်ငံတကာကပြပြတသားဆောင်ရွက်ကြပါလို့ထပ်ပြီးတော့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံပီကျင်းညီလာခံမှအီဂျစ်သမ္မတကပြောဆိုသွားပါတယ်။အခြားအာရဗ်နိုင်ငံကောင်းဆောင်တွေလည်းညီလာခံကိုတက်ရောက်လာပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းကာဇာဒေသလူသားချင်းစာနာမှုအကူအညီအတွက်ဒေါ်လာ69တန်းနဲ့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီအတွက်ဒေါ်လာ3တန်းပေးအပ်မယ်လို့ကြာတာပင်းနေမှာကြေညာပါတယ်။မပြေဆုံးနိုင်တဲ့စစ်ပွဲဆိုတာမျိုးမဖြစ်သင့်ဘူးလို့လည်းသမ္မတရှီကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအချက်အလက်ဟာနှစ်နိုင်ငံထူထောင်ရေးဆိုတဲ့ဖြည့်ရှင်ချက်တရားလိုအပ်တယ်ဆိုတော့တရုတ်ရဲ့ရည်တည်ချက်ကိုလည်းသမ္မတရှီကပြောကြားတော့ပါတယ်။ဒီတော့အတွင်မှာပဲအစ္စရေးတပ်ကပြည်ကရေရမှာပြမ90ကျော်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကြာတာပြည်နယ်မှာပြောပါတယ်။ကာဇာတောင်ပိုင်းရာဖာမြို့ထက်ကဂျပါလီယာ area နဲ့ကာဇာကမ်းမြောင်ဒေသအလယ်ပိုင်းမှာမြေပြင်စစ်ဆင်ရေးတွေလုပ်ခဲ့တယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ပြည်ခရဲ24နိုင်အတွင်းတိုက်ခိုက်မှုအတော်များများလုပ်ခဲ့တယ်လို့ရုရှားတို့ကပြောကြားခဲ့တဲ့ပုံထိုးနဲ့မှာပဲယူကရိန်းကလည်းဗြိတိန်နိုင်ငံရဲ့ခွင့်ပြုချက်နဲ့ရုရှားပိုင်နယ်ထက်ကို Storm Shadow ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့နိုင်ငံစလုံးကပြောဆိုကြပါတယ်။ရုရှားကကိုယ်ရေးဌာနကလည်းယူကရိန်းရဲ့ဗက်ပေါင်းစုံကတိုက်ခိုက်မှုတွေကိုတွန်းလှန်ခဲ့တဲ့နေရာမှာတေဆုံးတရားရခဲ့တဲ့ယူကရိန်းတပ်ဖွဲ့ဝင်1300ကျော်ရှိပြီးတော့တင်ကား3စီးတန်ချက်ကာယင်4စီးနဲ့ကား30စီးအပြင်အခြားပစ္စည်းကိရိယာတွေဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းရဲ့ MiG-29 တိုက်လေယာဉ်နဲ့ drone 20တစ်စင်းကိုရုရှားလေကြောင်းယာဉ်ကာကွယ်စနစ်ကပစ်ချခဲ့ပြီးတော့အမေရိကန်လုံ HARM တိုက်ရောင်ခြည်ကာကွယ်ရေးဒုံးနှင်းပြင်းထန်လုံ Hammer ပဲ့ထင်းဘုံးတွေနဲ့ပဲ့ထင်းတက် rocket ဒုံးအမျိုးမျိုးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းလေတပ်ကလည်းပြစ်ခဲ့တဲ့24နာရီအတွင်းတိုက်ပွဲပေါင်း139ကြိမ်ပြစ်ခဲ့တယ်လို့ဆိုပါတယ်ရုရှားစစ်ဘက်ဆိုင်ရာစခန်းတစ်ခုနဲ့လောင်စာဆီတူလောင်ရုံတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့လည်းယူကရိန်းတို့ကပြောပါတယ်။လစ်ပစီဒေသထဲကရုရှားတို့ရဲ့တိုက်ခိုက်မှုတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကဟန်တာနိုင်ခဲ့ပြီးတော့လက်ရှိမှာတော့ယူကရိန်းကသူ့ရဲ့ကာကွယ်ရေးအင်အားပုံမကောင်းမလာအောင်ဆောင်ရွက်နေပါတယ်။အီရန်နိုင်ငံမြို့တော်တီရန်မှာအီရန်ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမင်းနီနဲ့ဆီးရီးယားသမ္မတဘာရှားအာဆတ်တို့တွေ့ဆုံခဲ့တယ်လို့နိုင်ငံပိုင်သတင်းကကြာတာပြည်နယ်မှာကြေညာပါတယ်။ဒီလအစောပိုင်းကရဟယင်ပြကြရာမှာတွေ့ဆုံခဲ့တဲ့အီရန်သမ္မတအစ်ဘရာဟင်ဘရိုင်စီနဲ့နိုင်ငံခြားရေးဝန်ကြီးဟိုဆိန်အမီဒာဒိုလာဟီအတွက်ဆီးရီးယားသမ္မတကဝန်ထမ်းကပြောကြားခဲ့တယ်လို့လည်းဆိုပါတယ်။အီရန်ယာယီသမ္မတမိုဟာမက်မုခ်ဘာလည်းအဲ့ဒီတွေ့ဆုံချိန်မှာရှင်းနေခဲ့တာပါ။ကွယ်လွန်သွားခဲ့တဲ့သမ္မတရီစီနီယာအတွက်ဂျွန်လ28ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲဝင်ဖို့နမဲစင်းတင်သွင်းနိုင်အောင်9ရက်သားသတ်မှတ်လိုက်တဲ့ကြာတာပြည်နေ့မှာပဲဘာရှားအာဆတ်အီရန်ကိုရောက်ရှိလာတာပါဆီးရီးယားနိုင်ငံအတွင်းစီရေးပဋိပက္ခတွေမှာအီရန်ကသမ္မတအာဆတ်ဘက်ကနေနံပါတ်1နေရာကအမာခံရပ်တည်ခဲ့တာဖြစ်ပါတယ်ဆီးရီးယားပြည်တွင်းစစ်မှာစစ်ရေးအကြမ်းများတွေပဲပေးခဲ့တယ်လို့အီရန်ကတချိန်လုံးပြောဆိုခဲ့ပေမဲ့လို့အဲ့ဒီပြည်တွင်းစစ်မှာအီရန်တပ်ဖွဲ့ဝင်ယာနဲ့ချီတိုက်ဆုံခဲ့တာပါ Israel Hama Sipwari, Titarin Yaka, Lajin Mabe, Asadia Kisin, Papa Larawa, Iranu, Jorau Noka, Pitare, Hamas Tue, Audova, Kunia, Takamujao, Israel Sipwari, Papa Lara Pipare, Tapin, Iranu, Jorau Noka, Pitare, Lebdoning a Tega, Hispola, Lenaka, Taporigale, Israeling a Tego, Rocket Donin, Pika, Taka Kebare.
UAE American Tan Manet Phet Myanmar Wada Season 2 ကို Manet 6 Nai ka ni 9 Nai thi Line to meter 24 kHz 1113 ya Line to meter 40 kHz 0413 ya Line to meter 51 kHz 5805 ne Line lamp meter 190 kHz 1505 ro ka ni lwe tholin pe ni ba le khanya
UAE Myanmar Bai ye taw cha ne Manet khin season 2 ကို set pi lo tholin ni ba le မြန်မာနိုင်ငံမှာကြုံနေရတဲ့အချက်အလက်တွေအထူးသဖြင့်အရက်သားတွေအပေါ်အကြမ်းဖက်မှုတိုးလာတဲ့အခြေအနေတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကကုလအထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာပြောဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့မ်နဲ့အမေရိကန်သံအမတ်ကြီးလင်နာသောမတ်စ်ဂရင်းဖီတို့မေလ29ရက်နေ့ကတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေကိုဆွေးနွေးခဲ့ကြတာလို့ကုလဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူကထုတ်ပြန်ခဲ့တာပါမြန်မာဆိုင်ရာအထူးကိုယ်စားလှယ် Big Shop ကလည်းမြန်မာဒီမိုကရေစီရည်အတွက်အမေရိကန်ပြည်ထောင်စုရဲ့ပူးပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်တဲ့အကြောင်းပြောခဲ့တယ်လို့ဆိုပါတယ်။မြန်မာအချက်အသေးနဲ့ပတ်သက်လို့ပါဝင်ပတ်သက်သူအားလုံးနဲ့ညှိနှိုင်းပြီးတော့ကုလသမဂ္ဂရဲ့မဟာဗျူဟာတွေကိုညှဉ်းညွတ်စွာအကောင့်ထဲပေါ်သွားမဲ့သူရဲ့ရည်ရွယ်ချက်ကိုလည်းအထူးကိုယ်စားလှယ် Big Shop ကအလေးပေးပြောကြားခဲ့တယ်လို့လည်းကုလဆိုင်ရာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြံဖက်မှုတွေရက်တန်ဖို့အကျဉ်းသားတွေလှုပ်ပေးဖို့နဲ့အမျိုးသမီးတဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုအဓမ္မစစ်သားစုဆောင်နေတာကိုအဆုံးသတ်သွားအောင်လို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်အဖွဲ့ဝင်နိုင်ငံအားလုံးနဲ့တိတာရင်းမိတ်ဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံမှုအရေးကြီးပုံကိုလည်းတက်အမတ်ကြီး Green Fee နဲ့အထူးကိုယ်စားလှယ် Big Shop တို့အလေးပေးပြောကြားသွားခဲ့ကြပါတယ်မြန်ကိုရီးယားနဲ့တရုတ်နိုင်ငံကြားအဆင်မပြေမှုတွေနဲ့နဲ့ချီကာလအတွင်းပထမဆုံးလူသေရှင်ကြားထွက်ပေါ်လာပါတယ်နျူကလ িয়ার လက်နက်တွေဖယ်ရှားရေးဖြစ်နိုင်ခြေရင်းနဲ့ပတ်သက်လို့ပူရဲထုတ်ပြန်ချက်တစ်ခုမှာတရုတ်နိုင်ငံကလက်မှတ်ထိုးခဲ့တဲ့အပေါ်မြန်ကိုရီးယားကဝေဖန်ပြစ်တင်ခဲ့တာပါမြန်ကိုရီးယားရဲ့ထောက်လန်းရေးဂျူရူလွှတ်တင်ဖို့နောက်ဆုံးကြိုးပမ်းချက်ဟာတရုတ်ရဲ့အဓိကတန်တမာရေးဆောင်ရွက်ချက်တွေကိုအဟံအတားဖြစ်စေခဲ့တဲ့အတွက်မဟာမိတ်နိုင်ငံကြားမပြေလည်မှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်ငါနဲ့နေပါရက်တက်နေခဲ့တဲ့ဂျပန်တောင်ကိုရီးယားထိပ်တန်းကောင်းဆောင်တွေနဲ့တရုတ်နိုင်ငံတို့ကြားသုံးပွင့်ဆိုင်ဆွေးနွေးပွဲကိုတက်ရောက်ဖို့တရုတ်ဝန်ကြီးချုပ်လီကျောင်းတောင်ကိုရီးယားကိုရောက်နေချိန်မှာပဲထောက်လိုက်ရဂျူရုလွှတ်တင်ဖို့ထောက်လိုက်ရဂျူရုလွှတ်တင်မယ်လို့မြောက်ကိုရီးယားကကြေညာခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကသုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပပြီးနောက်ပိုင်းအကြာမှာပဲမြောက်ကိုရီးယားကစစ်ဖက်ကင်းထောက်ဂျူရုလွှတ်တင်ခဲ့တာပါကျူရုကတော့လွှတ်တင်လိုက်တဲ့အချိန်လီရူထံမှာပဲပောက်ကွဲသွားခဲ့ပါတယ်။မျောလင်းမထားတဲ့ကိစ္စမဟုတ်ပေမဲ့လို့တရုတ်နိုင်ငံပါဝင်တဲ့အဓိကနိုင်ငံရေးပွဲတွေကိုမြောက်ကိုရီးယားဘက်ကနောက်ရှက်တာမျိုးကတော့ရှားပါတယ်။အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်အပေါ်ဆွဲဆိုထားတဲ့လိမ်ဖြောဖြည့်ရေးတရုတ်ဆောင်ကိုနှုတ်ပိတ်ခပေးခဲ့တဲ့အမှုနဲ့2016ခုနှစ်ရွေးကောက်ပွဲရလအပေါ်ဩဇာလွှမ်းမိုးဖို့အတွက်တရားမဝင်ဂျိုးပန်းခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပါအဝင်ရာဇဝမှုဆွဲချက်34ခုစလုံးမှာအပြစ်ရှိကြောင်းဂျူရီလူကြီးတွေကကြာတာပလေးနေမှာဆုံးဖြတ်လိုက်ကြပါတယ်။အဖွဲ့ဝင်12ဦးပါတဲ့ဂျူရီလူကြီးတွေကနရက်သားဆွေးနွေးခဲ့ကြပြီးတော့အသက်89နှစ်အရွယ်သမရဟောင်းထရမာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အမေရိကန်သမိုင်းမှာတော့ပထမဆုံးအထင်ကရဖြစ်ရလဲဖြစ်ပါတယ်။2024နိုဝင်ဘာသမရရွေးကောက်ပွဲမှာ Republican သမရကိုစလဲလောင်ဖြစ်လာနိုင်ရှေရှိတဲ့သမရထရမာသမ္မတဟောင်းထရမ့်ဟာ2020ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့တဲ့ပြိုင်ဖက်ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်နဲ့ယှဉ်ပြိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုတော့ထရမ့်အနေနဲ့ခြေချုပ်ချခံရတာဒါမှမဟုတ်ထောင်နံလေးနှစ်အထိကြားခံရမယ့်အလားအလာတွေရှိနေပါတယ်။သမ္မတဟောင်းထရမ့်ကိုဇူလိုင်လ17ရက်နေ့မှာပြည်တံချမှာဖြစ်ပါတယ်။ဇူလိုင်လ15ရက်နေ့မှာတော့2024သမ္မတရွေးကောက်ပွဲအတွက် Republican Party ညီလာခံကသမ္မတကိုယ်စားလှယ်လောင်းကိုတရားဝင်ရွေးချယ်ကြမှာဖြစ်ပါတယ်။ထရမ့်ရဲ့ရှေ့နေ Thought Blatchy ကဒီစီရင်ချက်ကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့ပေမဲ့လို့နယူးယောက်တရားရုံးချုပ်တရားသူကြီး Juan Marshall ကသူ့ရဲ့တောင်းဆိုချက်ကိုချက်ချင်းပယ်ချခဲ့ပါတယ်။အခုလိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့အပေါ် Trump ဘက်ကအယူခံဝင်မှာဖြစ်ပြီးတော့သမ္မတရွေးကောက်ပွဲကိုလည်းဆက်ပြီးတော့ပါဝင်ရှင်ပြိုင်နိုင်ပါတယ်။ American ဖွဲ့စည်းအုပ်ချုပ်ပုံမှာရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတော့တားမြစ်ပိတ်ပင်ထားတာမရှိပါဘူး။
မြန်မာပြည်ရဲ့တောက်ချာနေမယ်နဲ့ခင်ထိတန်းရောက်သတင်းတွေကိုနန်းလောင်ပြောပြသွားတော့ပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ထိုင်းဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံရဲ့စီးပွားရေးအတွက်အဓိကကျတဲ့ခီးသွွားလုပ်ငန်းမြင့်တင်နိုင်ရေးရည်ရွယ်ချက်နဲ့နိုင်ငံတကာကခီးသွွားတွေအလုလာလုသူတွေចောင်းသားတွေအတွက်ပြည်ဝင်ခွင့်ဗီဇာသက်တမ်းတိုးပေးတာဖြေလျှော့တာတွေအပြင်၅နှစ်အထိနေထိုင်ခွင့်ရစေမဲ့ DTV ဗီဇာအသစ်ကိုလည်းထုတ်ပြန်လိုက်ပါတယ်အခုထိုင်းအစိုးရကအတည်ပြုလိုက်တဲ့ဗီဇာအသစ်နဲ့ဖြေလျှော့မှုတွေဟာမြန်မာအပါအဝင်နိုင်ငံသားတွေအတွက်အကျိုးရှိစေမယ်လို့ယူဆကြပါတယ်VOA သတင်းတော့မအေးမှာကဒီအကြောင်းသတင်းပေးဖို့ထားပါတယ်ခင်ဗျာ
။ထိုင်းအစိုးရကနိုင်ငံပေါင်း58နိုင်ငံကနိုင်ငံသားတွေကိုရက်ပေါင်း60နေထိုင်ခွင့်ပြုထားရကနေနောက်ထပ်တိုးပြီး63နိုင်ငံအထိဂျွန်လ1ရက်နေ့ကနေစပြီးတိုးပြီးတော့မှာဖြစ်ပါတယ်။စိုက်ရောက်ဗီဇာခွင့်ပြုမဲ့နိုင်ငံတွေကိုလည်းထပ်တိုးသွားမယ်ဆိုပြီးထိုင်းအစိုးရကပြောဆိုထားတာပါ။အငိမ့်စားနေထိုင်လိုသူပြင်ဆင်စားဗီဇာအတွက်လဲဖြေလျှော့မှုတွေပေးမှာဖြစ်သလိုထိုင်းနိုင်ငံထဲမှာကြောင်းလာတက်သူတွေကိုလဲဝယ်ရပြီးတစ်နှစ်ထပ်မံနေထိုင်ခွင့်ပြုမယ်ဆိုပြီးပြောထားပါတယ်ဒီထဲမှာဗီဇာအသစ်ဖြစ်တဲ့၅နှစ်ထိဗီဇာနေထိုင်ခွင့်ရမဲ့ destination ဗီဇာအသစ်လဲပါဝင်ပါတယ် destination ဗီဇာကိုလျှောက်ထားနိုင်သူတွေကတော့ပညာရည်ချင်းရှိတဲ့နိုင်ငံသားတွေ digital ပညာရှင်တွေထိုင်းမှာလာနေထိုင်ပြီးနိုင်ငံသားကအလုပ်တွေကိုအွန်လိုင်းကနေလုပ်ကိုင်သူတွေ freelancer လို့ခေါ်တဲ့ကြပန်းအလွတ်လုပ်ကိုင်သူတွေထိုင်းရိုးရာလက်ဝတ်မွေထိုင်းသင်တန်းတက်သူတွေထိုင်းဟင်းချက်နီးသင်တန်းတက်သူတွေတခြားအကစားသင်တန်းတက်သူတွေဆေးကုသသူတွေနိုင်ငံတော်အဆင့်အစည်းအဝေးတက်ရောက်သူတွေအနုပညာနဲ့ဂီတပွဲတော်လာရောက်သူတွေအဲ့ဒီ DTB ဗီဇာရထားသူတွေရဲ့ဇနီးနဲ့ခင်မွန်းတို့ရဲ့အသက်20အောက်သားသမီးတွေလည်းရှောက်ထားနိုင်တယ်လို့လည်းပြောဆိုထားပါတယ်။အခုလိုမျိုးပြည်ဝင်ဝင်ဗီဇာအပြောင်းလဲမှုတွေကြောင့်ထိုင်းနိုင်ငံထဲကိုတရားဝင်လာဖို့အခွင့်အလမ်းတွေပိုများသွားတယ်ဆိုပြီးအလဲဗီဇာနဲ့လာသူလူငယ်တဦးဖြစ်တဲ့ကိုဟင်းကပြောပါတယ်
။သူကတော့အလုံးလုံးမဲ့လူတွေတော့ဆိုရင်ဒီကျွန်တော်တို့ support အဲဟိုဟိုတယ်တွေမှာလုပ်မယ်ဒီဟိုကဘောနော် shop တွေ shop တို့အဲ့ဒီဟာတွေ shop သမားတွေကျွန်တော်တို့ကအဓိက main ခေါ်ထားတယ်ဘောနော်ဟုတ်တယ်ဝဲသူတမရေးတာတမဆိုရင်တို့နိုင်ငံရဲ့ main အကားတစ်ခုဖြစ်တဲ့ဒီလက်ဝဲမွေထိုင်းကိုတင်ယူနေတဲ့လူဒါမှမဟုတ်အဲ့တင်တဲ့စက်နဲ့အမွေထိုင်းကိုလုံးဝဆက်မြောင်နေတက်နေတဲ့လူဆိုရင်တို့ဒီမိသားကိုရှောက်လို့ရတယ်ဘောနော်တို့ကတော့ထူလို့ရပါဘို့တို့ပညာရှင်တွေနဲ့လုံးလုံးပဲလူတွေကျောင်းသမတ်လူတွေတော့ကတော့အရှင်ပြည်တော်ရောတင်ဒီပညာရှင်တွေပုံများလာစေချင်တာပြည်သူတို့ထိုင်းနိုင်ငံကိုထုတ်တဲ့စီစဉ်တဲ့အတွက်တို့ဒီဗီဇာကိုထုတ်ပြရတော့အဲ့တော့ထင်တာလေခင်ဗျာ
Destination Thailand Visa DTV ရဲ့သက်တမ်းကတော့ဒီချိန်ကိုရပ်ပေါင်း180ဖြစ်ပြီးလနဲ့ဆို6လသက်တမ်းလောက်ရမှာဖြစ်ပါတယ်သက်တမ်းတစ်ခါတိုးရင်ဘတ်ငွေ1000ကုန်ကျမှာဖြစ်ပြီး9နှစ်အထိနေထိုင်ခွင့်ရသွားမှာဖြစ်ပါတယ်ချင်းမိုင်တက္ကသိုလ်တက်နေတဲ့မာစတောင်းသားကိုအောင်ကတော့ကြောင်းပြပြချင်းတစ်နှစ်နေထိုင်ဖို့ဗီဇာထုတ်ပေးမယ်ဆိုတာဟာအလုပ်လုပ်ကြင်မဲ့ကျောင်းသားပဲဖြစ်ဖြစ်ကျောင်းဆက်တက်မဲ့ကျောင်းသားတွေပဲဖြစ်ဖြစ်ဒီဗီဇာဖြေလျှော့မှုတွေကြောင့်အဆင်ပြေသွားတယ်လို့လည်းပြောပါတယ်
။အကြောင်းပြီးသွားရင်တော့ဆိုရင်မြန်မာနိုင်ငံကိုနိုင်ငံကိုပြန်ပြီးတော့မှဗီဇာတစ်ခုခုနဲ့ပြန်လာပြီးတော့မှဒီမှာအလုပ်ကျန်ချတာတော့လုပ်ခဲ့ရတယ်ဗျ။အဲမဲ့အခုလိုအခြေအနေမျိုးမှာကျတော့အလုပ်ချတဲ့အခါကျရင်ခွင့်လန်းပုံများပါမယ်။ဒီမှာတနေ့နေပြီးအလုပ်အတွက်ကောနောက်မှစတက်မဲ့ကျောင်းသားတွေတော့ပေါ့ဆိုင်ဟိုစောင့်ဆိုင်စရာမလိုဘဲနဲ့ကိုယ့်အခွင့်အလမ်းတွေတောင်းပန်တဲ့ခွင့်လန်းပုံမျိုးညပြားစွာရရှိနိုင်ပါတယ်
။ထိုင်းနိုင်ငံကအခုလိုမျိုးဗီဇာအသစ်တွေထပ်ပြီးအတည်ပြုတာဖြေလျှော့ပေးတာတွေဟာတရားမဝင်ဝင်ရောက်မှုတွေမဖြစ်အောင်လျှော့ချပေးပုံရတယ်လို့လည်းအလုံသမားရဲ့လှုပ်ရှားသူဦးအောင်ကျော်ကဆိုပါတယ်
။ဟုတ်ကဲ့ထိုင်းဘက်ကအနေနဲ့ကြည့်မယ်ဆိုရင်တော့ဟိုသူ့နိုင်ငံတော်ကအကြောင်းမျိုးမျိုးကြောင့်ပေါ့ဗျာကျွန်တော်ဟိုစစ်ပီးစစ်တန်းကြောင့်ဟိုဟိုတွေအိမ်တွေမီးလောင်မီးတင်လို့နေရာမရှိလို့ဖြတ်ပြေးလာတာတို့နောက်ကစုံမမထမနေရဥပဒေရဖြတ်ပြေးလာတာတို့အဲ့လိုဟာမျိုးတွေတရားမဝင်တဲ့လမ်းကြောင်းတွေမှာလူကုန်ကူးမှုအခြေလက္ခဏာတွေကိုသူကထိမ့်သိမ့်နေတဲ့အတွက်ကြောင့်ခုလိုဗီဇာမျိုးစုံလမ်းဖွင့်ပြီးတဲ့ဆိုတော့ကောင်းတဲ့လက္ခဏာပါကျိုးကျပါတယ
်ထိုင်းနိုင်ငံအနေနဲ့ကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်ကောကိုဗစ်ကာလကစပြီးကျဆင်းခဲ့ရတဲ့ထိုင်းစီးပွားရေးကိုနလန်ထူနိုင်ဖို့အတွက်ရောအခုလိုမျိုးဗီဇာဖြေလျှော့ပေးတာတွေအပြင်ဗီဇာအသစ်တွေထုတ်ပေးဖို့လှုံ့ဆော်လာတာဖြစ်ပါတယ် ထိုင်းနိုင်ငံဟာဒီနှစ်ဇန်နဝါရီလကနေမေလ26ရက်နေ့ထိကမ္ဘာလက်ခရီးသွား14.3%သန်းဝင်ရောက်ခဲ့ပြီးတစ်နှစ်တာအတွင်းနိုင်ငံခြားသားခရီးသွားတွေဝင်ရောက်မှုတန်40အထိစံချိန်တင်ရောက်လာဖို့မျှော်မှန်းထားပြီးဝင်ငွေအားဖြင့်ဘတ် 3.5 ဘီလီယံထိဒေါ်လာအားဖြင့် 65.83 ဘီလီယံထိရဖို့လဲညီမှန်းထားပါတယ်ရှင
်။မေးအေးမှပြောပြသွားတာပါခင်ဗျာ။ရေကြီးရာကြုံခဲ့ပြီးတဲ့နောက်အာဖရိကလေသမားတွေဘယ်လိုအခက်အခဲရင်ဆိုင်ရသလဲဆိုတဲ့ဇာတ်လမ်းမတင်ပြခင်အခုတော့အာတိတ်ဒေတာကမြေအယောင်းဝယ်ကိစ္စပါ။နော်ဝေနိုင်ငံနာစပယ်ဘတ်ကျွန်းစုတွေတဲကပုဂလိကပိုင်ကျွန်းတစ်ခုကိုလေလံတင်ရောင်းချဖို့ကျွန်းပိုင်ရှင်တွေကအကြိုးပန်းနေပြီးတရုတ်ဝယ်လက်တွေကလည်းအထူးစိတ်ဝင်စားနေတဲ့အကြောင်းအဲ့ဒီလေလံပွဲကိုတာဝန်ယူထားတဲ့ရှင့်တွေကပြောပါတယ်အာတိတ်သမုဒ္ဒရာအတွင်းအချက်ချာကြတဲ့နေရာမှာတည်ရှိတဲ့ဒီကျွန်းရောင်းချမှုဟာနော်ဝေနိုင်ငံရဲ့နေတိုးအဖွဲ့အတွက်ခေါင်းခဲစရာဖြစ်နေတဲ့အကြောင်းဟန်ရီဝီလ်ကင်းစ်သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပါမယ
်ဆောလ်ဘတ်ကျွန်းစုတွေဟာနော်ဝေနိုင်ငံပင်မကုန်းမြေကနေကီလိုမီတာ650အကွာအာတိတ်ဒေတာအမြင်ပိုင်းပထဝီနိုင်ငံရေးအရေးပါတဲ့နေရာမှာတည်ရှိပါတယ်။နိုင်ငံတကာစာချုပ်တွေအရဆောလ်ဘတ်ကိုတမူထူးခြားတဲ့ဥပဒေဆိုင်ရာအခွင့်အရေးတွေပေးထားပြီးစီးရေးဆိုင်ရာလှုပ်ရှားမှုအများစုကိုကန့်သတ်ထားပါတယ်။ဒါပေမဲ့လည်းလက်တလောနှစ်တွေအတွင်းရုရှားနဲ့နော်ဝေးတို့ဟာမဟာဗျူဟာမြောက်ရည်မှန်းချက်တွေကိုရဖို့ကြိုးပမ်းနေတာတွေကိုတော့မတားဆီးနိုင်ပါဘူး။အခုတော့တရုတ်ကလည်းပါဝင်လာပါတယ်။အကြောင်းကတော့60ကီလိုမီတာပတ်လည်ရှိတဲ့မြေကိုဒေါ်လာတန်း326တန်းနဲ့ရောင်းဖို့ပိုင်ရှင်ကဈေးကွက်တင်လိုက်ပါတယ်တရုတ်ဝယ်လက်တွေကစိတ်ဝင်စားနေတာကိုတိတိကျကျသိရတဲ့အကြောင်းဒီရောင်းချမှုကိုတာဝန်ယူထားတဲ့ရှေ့နေဖြစ်သူပါကီလင်စတက်ကပြောပါတယ်တရုတ်ဝယ်လက်ကိုရောင်းချတာမျိုးနော်ဝေကထောက်ခံမှာမဟုတ်ဘူးလို့လေးလာသူတွေကပြောပါတယ်ဒီရောင်းချမှုမှာသူခွင့်ပြုမှရမယ်လို့နော်ဝေကပြောနေပေမဲ့လည်းရှိနေဖြစ်သူကီလီစတက်ကညင်းဆိုပါတယ
် This is not correct 100% not correct
တရားအရလုံးမမှန်ပါဘူးကျွန်တော်တို့စီမှာအော်စလိုမှာရှိတဲ့ကြီးဆုံးဥပဒေဂျန်ဘေးအဖွဲ့ကဥပဒေကြောင်းအရကြံရယူထားတာရှိပါတယ်ဒါကလုံးဝဂင်းရှင်းပါတယ်
It's absolutely clear
ဒီရောင်းချမှုကိုတာဝန်ယူထားတဲ့ရှေ့နေနဲ့သဘောမတူဘူးလို့နော်ဝေကုန်သွယ်ရေးစက်မှုနဲ့ငါးလုပ်ငန်းဝန်ကြီးဌာနက VOA ကိုအီးမေးလ်နဲ့တုံ့ပြန်ဖြေကြားထားပြီးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရဘဲဒီမြေပိုင်ဆိုင်မှုကိုရောင်းချဖို့ညှိနှိုင်းတာတွေလုပ်လို့မရကြောင်းလည်းပြောပါရယ်ဒါပေမဲ့လည်းလေလံပွဲကိုဆက်လုပ်မှာပဲလို့ရှေ့နေဖြစ်သူ Killing State ကပြောပါရယ်နော်ဝေအစိုးရအနေနဲ့ဒီရောင်းချမှုကိုတားမြစ်ဖို့အကြောင်းရှိတယ်လို့လေလာသူတဦးဖြစ်တဲ့ Mark Lattingin ကပြောပါရယ
်လုံခြုံရေးအရာစိုးရိမ်မှုတွေကြောင့်အာတိတ်ဒေသဟာနိုင်ငံတကာရဲ့ဂရုစိုက်တာကိုခံနေရတာပါအနောက်နိုင်ငံတွေနဲ့ရုရှားအကြဆက်ဆံရေးဆိုးလာနေတာကြောင့်လည်းအာတိတ်ဒေသကိုရိုက်ခတ်လာမှာကိုလည်းစိုးရိမ်မှုတွေအများကြီးရှိပါတယ်
။တရုတ်ကအာတိတ်ဒေသကိုစိတ်ဝင်စားနေတာဟာမတူးဖော်ရသေးတဲ့သဘာဝတရံဇာတတွေစစ်တပ်တည်ဆောက်မှုအတွက်နေရာကောင်းမွန်တာနဲ့ရေခဲတွေအေးပျော်သွားရင်ကုန်သွယ်မှုလမ်းကြောင်းအသစ်တွေရလာဖို့အတွက်ဖြစ်တယ်လို့လေလာသူတွေကပြောပါတယ
် China's taken very great pains
အာတိတ်ဒေသမှာစီးရီမန်ချက်မရှိတဲ့အကြောင်းနဲ့စစ်တပ်ထားဖို့လည်းမရှိတဲ့အကြောင်းတရုတ်ကတော်တော်လေးအလေးထားပြောထားပါတယ်အခုလက်ရှိမှာလည်းအတိတ်ဒေသမှာတရုတ်စစ်တပ်ရောက်ရှိနေတာကလည်းအလွန်နှဲပါတယ်အတိတ်ဒေသမှာရုရှားနဲ့စီးရီးပူးပေါင်းဆောင်ရွက်မှုရှိတဲ့အခါမှသာတရုတ်စစ်တပ်ကရောက်နေတာပ
ါဆောင်ဘော့မှာရောင်းချဖို့ကြိုးပမ်းနေတဲ့မြေနေရာဟာအမျိုးသားဥယျာဉ်ဖြစ်သတ်မှတ်ထားတဲ့နေရာလို့တချို့ကျွမ်းကျင်သူတွေကထောက်ပြထားပါတယ်အဲ့ဒီနေရာမှာနှင်းကားမောင်းတာဟာတရားမဝင်ဖြစ်နိုင်တယ်လို့ဝယ်ယူသူအနေနဲ့လည်းသူတေသနာလုပ်တာထက်ပိုလုံမယ်ဆိုရင်ပြဿနာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းဝယ်လက်တွေကဒီမြေကိုပိုင်ထားတာကရေရှည်အကျိုးအမြတ်ကိုမျှော်ကိုးတယ်လို့ရှေ့နေဖြစ်သူကယ်လင်စတတ်ကပြောပါတယ
်။ They are looking at this in a long term horizon to get a foothold in the Arctic.
သူတို့ကရေရှည်ကိုမျှော်ကြည့်ပြီးအာတိတ်ဒေသမှာခြေလှမ်းဆက်ထားတာပါသူတို့ဘာလုပ်လို့ရတယ်လဲဆိုတဲ့အပေါ်ကြည့်နေတာမဟုတ်ပါဘူး။လာမယ့်5နှစ်10နှစ်အနည်း20 30 50နှစ်တရာအတွင်းမှာဒီအာတိတ်ဒေသအမြင်ပိုင်းမှာမြေဝယ်ဖို့အခွင့်အရေးကဒီတစ်ခုပဲရှိတာဖြစ်နိုင်ပါတယ်။
In the so called high arctic
ဒေသခံမီဒီယာတွေရဲ့ဖော်ပြချက်မှာတော့ဒီမြေကိုရုရှားမှမွေးတဲ့နော်ဝေနိုင်ငံသားပိုင်ကုမ္ပဏီကပိုင်တာဖြစ်ပြီးလူအခွင့်အရေးမှတ်တမ်းမကောင်းတဲ့တရုတ်လိုနိုင်ငံကိုရောင်းချမှာကိုလည်းမစိုးရိမ်ဘူးလို့ရှေ့နေဖြစ်သူကလင်စတက်ကပြောပါရယ်ပရာဟိတာလို့သူတွေအနေနဲ့လည်းအလွဲတကူဝယ်ယူနိုင်တယ်လို့ နောက်ဆုံးမှာတော့ဈေးအမြင့်ဆုံးပေးတဲ့သူကိုရောင်းမှဖြစ်တဲ့အကြောင်းရှေ့နေဖြစ်သူကလင်စတက်ကပြောပါရယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပေးအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ဒီအမေရိကန်တန်ရဲ့မနက်ခင်းစီစဉ်တွေကိုချစ်မိတ်ဆွေတွေရှုစားနားဆင်နေရတာပါခင်ဗျာ။အိန္ဒိယမှာအပူလိုင်းဖြတ်လို့ဘယ်လိုမျိုးတည်ဆုံးထိခိုက်မှုရှိသလဲဆိုတာမှတင်ပြခြင်းအခုတော့ကညာနိုင်ငံမှာမတ်လတည်းမိုးသည်ထန်စွာရွာသွန်းပြီးရေလွှမ်းမှုတာကြောင့်လူဦးရေ300နီးပါးအသက်ဆုံးရှုံးခဲ့ရတယ်လို့လူ3000ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ပါလေ။လင်မြေအေက13000နီးပါးပျက်စီးခဲ့တာကြောင့်စားနပ်ရိက္ခာအတွက်အခက်အခဲတွေ့စေပါလေ။ဒီလိုပျက်စီးဆုံးရှုံးရတာဟာတဘာဝဘေးအတွက်ကညာနိုင်ငံရဲ့ကြိုတင်ပြင်ဆင်မှုအားနည်းချက်လို့ဖော်ပြကြပါတယ်။ AP သတင်းကိုအခြေခံပြီးအလိမ္မာကပြောပြထားပါတယ
်။ကညာနိုင်ငံတဝန်းသတင်းပတ်ပေါင်းများစွာမိုးအဆက်မပြတ်ရွာသွန်းပြီးတဲ့နောက်ရေလွှမ်းမိုးပြီးတော့နစ်မြုပ်ကျန်ခဲ့တဲ့3ဧကရှိတဲ့လေယာဉ်မျိုးကိုမာတာဝိုင်းမှာတယောက်သူ့ခင်ပေါ်နဲ့အတူဝမ်းထဲပူဆွေးစွာသွားကြည့်နေတာပါ။ဧပြီလတုန်းကနေ့စဉ်တညလုံးမိုးသည်ထန်စွာရွာလို့ရေတက်လာပြီးတော့ရေမြက်တပြင်းဟာလည်းလူပခုံးအမြင့်လောက်ရေလွှမ်းလာတော့မို့လေယာဉ်လုံးကလည်းမလုံနိုင်ဖြစ်ခဲ့ရပါတယ်။ဝိုင်မာဟာပြောင်းပယ်စေဂေါ်ဘီတုတ်ခရမ်းစစ်သည်နဲ့ကိုက်လန်တွေကိုသူ့ရဲ့ရာခင်းထဲမှာအမေရိကန်ဒေါ်လာ613ဘိုးစိုက်ပျိုးရင်းသီးပြုံတန်ပြီးတော့ဒီအပင်တွေကနေအမေရိကန်ဒေါ်လာ1500အကျိုးမြတ်ပြန်ရဖို့ပြုံးလိုက်ခဲ့တာပါ။တပိမဲ့လဲကင်ညာရဲ့ရေလွှမ်းမှုမှုတဘာဝဘေးရတဲ့ကသူ့ရဲ့ပြောင်းလဲချက်တွေပြတ်ပြားသွားခဲ့ရပါတယ်
။ Katika huu kulima nimemaliza miaka 38.
La chamal ja sai la 38 ni shi ba bi. Da ba mai de lo myo so so wa wa song shou mu myo ta kha ma ma jong mu ba au. Da chama ko rai jong kha ya de a ji ma song song shou mu ba be.
ဒီလိုဆုံးရှုံးမှုတွေဟာသူတို့ရဲ့စီးပွားရေးဘဝရည်တည်ချက်နဲ့သူတို့ရဲ့ယုံကြည်မှုတွေကိုအခက်တွေ့စေပါတယ်။ကင်ညာနိုင်ငံမှာမတ်လလဲလောက်ကစရွာခဲ့တဲ့မိုးဟာချက်ချင်းဆူဆူလို့ရွေလွှမ်းမှုမှုတဘာဝဘေးရည်ရည်တွေကိုဖြစ်ပေါ်လာစေပြီးတော့ပြည်သူတွေကိုလည်းလောက်ဆက်တွဲဆိုးကျိုးတွေဖြစ်စေခဲ့တာပါ။ဒီရေလွှမ်းမှုမှုကြောင့်ဆယ်ရေကျိုးခဲ့ပြီးတော့လူပေါင်း300ဒီပါတည်ဆုံးခဲ့ရသလိုရေဘေးတည်ဒေသတွေကဒေသခံတွေကိုလည်းဘေးလွတ်ရာရွှေ့ပြောင်းဖို့အစိုးရကအမိန့်ပေးညွှန်ကြားခဲ့ပါတယ်။အခုအခါမှာတော့စားနပ်ရိက္ခာဖူလုံမှုအကျပ်တဲတွေကိုကြေညာပြည်သူတွေကြုံတွေ့နေရပြီးတော့လေယာဆက်ပြိုးရေးကိုနိုင်ငံရဲ့အဓိကစီးပွားတစ်ခုဖြစ်အောင်ကြိုးပမ်းခဲ့တဲ့ကြေညာနိုင်ငံမှာဈေးနှုန်းတွေကလည်းမြင့်မားလို့နေပါတယ်။ရေကြီးမှုကြောင့်လဲအေက36,800ကျော်မှာစိုက်ပျိုးထားတဲ့ကောက်ပဲသီးနှံတွေပျက်စီးဆုံးရှုံးခဲ့ရတယ်လို့ကင်ညာအစိုးရကပြောကြားခဲ့ပါတယ်။ဒီဆုံးရှုံးမှုမြေပမာဏဟာကင်ညာနိုင်ငံရဲ့3.14ရာခိုင်နှုန်းဖြစ်ပါတယ်။နိုင်ငံတစ်ခုလုံးရဲ့မြေ48ရာခိုင်နှုန်းကတော့လဲရစိုက်ပျိုးမြေဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့အချက်အလက်တွေအရသိရပါတယ်။လေယာဆက်ပြိုးသူတွေရဲ့ဆုံးရှုံးမှုတွေကိုကြည့်ရင်ဒီရေလွှမ်းမှုမှုဟာကင်ညာနိုင်ငံရဲ့တဘာဝဘေးအန္တရာယ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာကိုဖော်ပြပြီးတော့ရေရှည်တည်တတ်တဲ့မြေယာစီမံခန့်ခွဲမှုနဲ့ပိုကောင်းတဲ့ကြိုတင်ခန့်မှန်းချက်တွေလိုအပ်တယ်ဆိုတာကိုအလေးပေးဖော်ပြတာလည်းဖြစ်ပါတယ်အခုခါမှာတော့ဝိုင်မာဟာကင်ညာနိုင်ငံရဲ့မြို့တော်နိုင်ရိုဘီရဲ့မြို့ဆောင်မှာရှိတဲ့သူ့ရဲ့ကျန်းရှိနေတဲ့ယာပြေကိုကာကွယ်ဖို့ကရုတ်ကျင်းတွေစတူနေပါပြီရာဆိုင်သူဝိုင်မာယာမြေရဲ့အနောက်ဘက်ကီလိုမီတာ200ခန့်အကွာမှာရှိတဲ့အသက်65နှစ်အရွယ်ရာဆိုင်သူဂျိမ်းစ်တိုဘီကိုထစ်ပစ်ရဲ့16ဧကကျဲတဲ့ယာမြေကတော့ရေဘေးကနေလွတ်မြောက်ခဲ့ပါတယ်ပြိုကျနိုင်ခြင်းရှိတဲ့မြေတွေကိုလေကားတဲ့ပုံစံစိုက်ကွက်စစ်တွေဖန်တီးပြုလုပ်ပြီးတော့ထိုရက်စိုက်ပျိုးပါတယ်လို့သူကဆိုပါတယ
် before now we came to this terracing we used to lose topsoil.
ဒီလိုလက်ကတဲ့ပုံစံစိုက်ကွက်ဆင့်တွေမလုပ်ခင်မှာကျွန်တော်ရာခင်းနဲ့အပေါ်ရံမြေဆီလာတွေဆုံးရှုံးခဲ့ရတယ်စိုက်ပျိုးပြီးပြန်ရိတ်သိမ်းတယ်ဒါပေမဲ့စိုက်တမျှဘာတစ်ခုမှမဖြစ်ထွန်းဘူးဒါကြောင့်ဒီလိုလက်ကတဲ့ပုံစံစိုက်ကွက်ဆင့်တွေဖန်တီးလုပ်ပြီးတော့ဓာတ်မြေဩဇာလျှော့သုံးတယ်ကျွန်တော်တို့အခုဆိုအဆင်ပြေနေပြီလေ
ရေစီလွှာတိုက်စားမှုနဲ့ရေလွှမ်းမှုမှုအန္တရာယ်ဆိုးကျိုးတွေကိုတတ်သားစေဖို့ရေရှည်တည်တတ်တဲ့ရေယာစီမံခန့်ခွဲမှုကိုလက်တွေ့ကျင့်သုံးဖို့အရေးကြီးတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်လေကားတဲ့ပုံစံစိုက်ကွက်ဆက်တွေနဲ့ရေဆောက်ယူနိုင်မဲ့တီးတံစိုက်ခင်းတွေကိုဖုံးအုပ်တဲ့စိုက်နီးလိုမျိုးတခြားစိုက်နီးတွေကိုလှုပ်တင်တယ်လို့နာရုခရိုင်အစိုးရစိုက်ပျိုးရေးအရာရှိဂျိန်းကဆိုပါတယ
် because this area is prone to landslides and gully erosions
လေသမားတွေကိုသူတို့လေယာမှာမြက်တွေကိုဖယ်ရှားပြီးကောက်ပဲတီးနှံတွေကိုဖုံးအုပ်ပြီးစိုက်ပျိုးတာလေကတဲ့စိုက်ပျိုးခင်းလိုမျိုးစိုက်ဖို့ကျွန်မတို့အကြံပေးချင်ပါတယ်တီးနှံတွေကိုဖုံးအုပ်ပြီးစိုက်တဲ့နီးကတီးနှံစိုက်ပျိုးထားတဲ့မြေတွေရေစိတ်ဝင်နိုင်ပြီးတော့ရေတိုက်စားမှုတွေဖြစ်စေနိုင်တဲ့လေမြေတွေကိုတော့ရေမဝင်နိုင်အောင်ထိန်းထားနိုင်တယ်လी
ကောက်ပဲတီးနှံအမျိုးအစားကွဲပြားပုံနဲ့မြေစီလွှာရဲ့သဘာဝရေထိန်းသိမ်းနိုင်မှုလုံးကိုလက်တွေ့ကျကျထိရောက်စွာအသုံးချတဲ့လို့ဇလဗီဒါနဲ့စိုက်ပျိုးရေးအင်ဂျင်နီယာပညာရှင်ဂျွန်ကက်တီဒီယာကအကြံပြုထားပါတယ
် The soil remains the biggest reservoir for water
မြေစီလွှာဟာရေအတွက်အကြီးမားဆုံးလှောင်ကမ်းပါနေရာအလုံးကိုညီလူညီမျှဖြန့်ဝေထားပြီးတော့ဒါကကောင်းတဲ့အရာပါရည်တက်ပြွားတဲ့မြေစီလော်ဆိုရင်မြေစီလော်ရဲ့1ကုဗမီတာတိုင်းမှာရေ45ရာခိုင်နှုန်းလောက်တူလောင်နိုင်ပါတယ်။ခြေကန်အဖြစ်တော့တူလောင်နိုင်မှုနှုန်းတစ်ဝက်လောက်ရှိတဲ့မြေစီလော်ပမာဏကိုပြောတာပါ။ Organic ဓာတ်ပစ္စည်းများလေလေတူလောင်မှုအားပိုကောင်းလေလေပါပဲ
။ We are opening up land in new fragile environments where we need to be even more careful.that we farm.
လေယာစိုက်ပျိုးတဲ့နီးစနစ်ကိုဂယူးစိုက်ဖို့လိုတဲ့ပျက်စီးလိုတဲ့ပတ်ဝန်းကျင်အသစ်မှာမြေယာတွေကိုစိုက်ပျိုးကြမယ်။စားနပ်ရိက္ခာအတွက်များများရဖို့ပို့ပို့ပြီးတော့စိုက်ပျိုးကြမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း90ကမြေစီလွှာအရင်းမြစ်အရေးအသွေးနဲ့မတူတဲ့အပျက်စီးထိခိုက်လွယ်တဲ့မြေစီလွှာအသစ်တွေစီကိုတွန်းပို့ပေးတယ်လို့ဖြစ်နေပါလိမ့်မယ်
။တစ်တော်ပြောင်းတည်မှုကိုကန့်သတ်ဖို့နဲ့ရေကာတာတွေလိုမျိုးအခြေခံအဆောက်အုံဆိုင်ရာစီမံကိန်းကြီးတွေထက်ရင်းနှီးမြှုပ်နှံမှုပမာဏများစွာနေတဲ့မြေစီလွှာကိုအကျိုးရှိရှိသုံးဖို့လိုအပ်တယ်လို့ကက်သီးယားကအလေးပေးပြောကြားခဲ့ပါတယ်ရှင်။ကျွန်မအလေးပါပါ။
တိတ်မကြခင်မှာပဲဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့အိန္ဒိယနိုင်ငံမှာအပူလိုင်းကျရောက်တဲ့အတွက်လူသေဆုံးတာတွေဆေးရုံတင်ကုသရတာတွေဇက်တိုက်ဖြစ်လာနေတယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်ဒီအကြောင်း Riders သတင်းတပုတ်ပေါ်အခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြမှာပါအ
ိန္ဒိယနိုင်ငံကလူသန်းပေါင်းများစွာဟာအပူလိုင်းကျရောက်တဲ့ဒဏ်ကိုကြုံနေရတဲ့အတွက်အကျိုးဆက်အနေနဲ့လူသေဆုံးတာတွေဆေးရုံတင်ကုသရတာတွေအပါအဝင်ဝေဒနာခံစားမှုတွေဖြစ်လာနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်နယူးဒေလီမြို့တော်အနီးကမွန်ဂက်ရှ်ပါဒေသမှာဆိုရင်မနေ့ဗုဒ္ဓနေ့ကအပူချိန်52.9ဒီဂရီဆဲလ်ဆီယပ်အထိစံချိန်တင်မြင့်တက်သွားပါတယ်အိန္ဒိယနိုင်ငံအလယ်ပိုင်းနဲ့အနောက်မြောက်ပိုင်းတို့မှာပြင်းထန်တဲ့အပူလိုင်းကျရောက်နေတာသတင်းပတ်အတော်ကြားနေပါပြီဒါနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘော့စတွန်မြို့ကတဘာဝနဲ့ပတ်သက်တဲ့ကျန်းမာရေးပါရဂူအမရူတာနိုရီဆာမာကအခုလိုပြောပါတယ
် Especially the second and later days of extreme heat are
အထူးသဖြင့်တော့ဒုတိယအကြိမ်နဲ့အဲ့ဒီနောက်ပိုင်းမှာဖြစ်တတ်တဲ့ပြင်းထန်တဲ့အပူလိုင်းတွေမှာပိုပြီးတော့နေရာထိုင်ရာခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့လူရဲ့ခန္ဓာကိုယ်ကနေအလွန်အမင်းပူပြင်းတဲ့ကာလတွေမှာပြင်းလဲတူထန်အောင်ဖြစ်ဖို့အတွက်အချိန်သိပ်ပြီးတော့မရှိတော့လို့ပါ
မြို့တော်နယူးဒေလီမှာအပူလိုင်းကြောင့်အသက်40အရွယ်အလို့သမားတူအပူရှက်ပြီးတော့မနေ့ပေါ်ဒူးနေကတည်ဆုံးခဲ့တယ်လို့ The Times of India သတင်းစာမှာဖော်ပြထားပါတယ်။အိန္ဒိယမိုးလေဝသဌာန IMD ကတော့မိုးလေဝသပုံစံနှစ်ခုပေါင်းထားတဲ့အခါမှာ၆ ద్వ ေမှုတွေဖြစ်သွားပြီးအပူချိန်မြင့်တက်လာတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံကမေလထဲမှာအပြင်းထန်ဆုံးအပူလိုင်းတွေ၂ရက်၃ရက်အထိဖြစ်တတ်ပေမဲ့မိုးလေဝသဌာနကတော့ဒီနှစ်မေလထဲမှာနိုင်ငံအနောက်မြောက်ဒေသတွေမှာအပူလိုင်းတွေဟာ9ရက်ကနေ10ရက်အထိကြာရောက်နိုင်တယ်လို့ခန့်မှန်းခဲ့ပါတယ်ဒီလိုဖြစ်ရတာမုတ်တုံမိုးမဟုတ်တဲ့မိုးထစ်ချုံမှုအနည်းငယ်ကြောင့်အယ်နီညိုအပြော့သွားတဲ့ရာသီဥတုမျိုးဖြစ်ပေါ်စေပါတယ်။အဲဒီလိုရာသီဥတုပုံစံကြောင့်အာရှတိုက်နဲ့မြောက်အမေရိကရဲ့ဒေသတချို့မှာပူပြင်း၆ဒွေတလို့မိုးအကြီးအကျယ်လဲယွာသွန်းနိုင်တယ်လို့ IMD ကပြောပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံဘက်ကနေအနောက်ဘက်ကိုရှေ့ရှုတိုက်ခိုက်တဲ့လေပူတွေကြောင့်လည်းအပူလိုင်းတွေဖြစ်ပေါ်စေပါတယ်။ပြီးခဲ့တဲ့ AB လာတဲ့ကအပူချိန်ပြင်းထန်စံချိန်တင်ခဲ့တဲ့တောင်ပိုင်းနဲ့အရှေ့ပိုင်းတွေအပါအဝင်အိန္ဒိယနိုင်ငံရဲ့ဒေသတချို့မှာနွေရာသီအပူချိန်ဟာအမြင့်ဆုံးအထိကိုထိုးတက်ခဲ့ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအ အမှန်တရားကိုရှာဖွေကြရပါတယ်။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းဒိုမီတာ24 40 51အပြင်VOA ရဲ့ Facebook, YouTube, Website စာမျက်နှာတို့ကပါဓာတ်ရိုက်တင်ဆက်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဥဝင်းမင်းရဲ့အကြမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အတဲအရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မကွေးတော်လန်စစ်နဲ့ရောဒေသကနိုင်ငံရေးစီအခြေအနေတွေကိုဥအောင်ခင်ကနေအခုလိုသုံးသပ်တင်ပြထားပါတယ်
ဝိဒိုင်းအနမ်မြောက်ဖက်စုံကဂန်ဂိုခရိုင်ကိုရောဒေတာလို့လူတီများပါတယ်။ချင်းတောင်တန်းနဲ့ပုံတောင်ပုံညာတောင်တန်းတွေကြားမှာတောင်မြောက်ပွေတန်းနေတဲ့မြစ်တာမြစ်ဝန်းဒေတာပါပဲ။ဂန်ဂိုတီလင်ဆောစာတဲ့မြို့နယ်၃နယ်ရှိပါတယ်။ပခုတ်ကူမင်းဘူးအောင်လန်တရက်၆မကွေးစားတဲ့ခရိုင်တွေလည်းမကွေးတိုင်းမှာပါဝင်ပါတယ်။ချင်းပြည်နယ်ကဟာခါမကွေးတိုင်းကပခုတ်ကူစကိုင်းတိုင်းကကလေးမြို့စတာတွေနဲ့ဆက်ပွဲသွားလာနိုင်တာကံကောရဲ့ထူးခြားမှုပါလေရင်ကွင်းလည်းရှိပါတယ်ရောဒေတာဟာစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်ကမြို့နယ်အချို့နဲ့ထိစပ်နေပြီးချင်းပြည်နယ်ရဲ့ဂိတ်ပေါက်တပွဲဖြစ်နေတာဟာလည်းအရေးပါလာပါတယ်ဒါကြောင့်စက္ကဆတ်တပ်ဟာရောဒေတာမှာခြေကုပ်ယူနိုင်မှုစစ်အင်အားအပြင်ပြူစောတိအများအပြားမွေးထားပါတယ်လက်လုံးလက်နဲ့ခဲရနဲ့ခုခံတော်လန်ခဲ့တဲ့မကွေးတိုင်းဟာအခုတည်းကလက်နဲ့ပစ္စည်းထုတ်လုပ်နေရတုန်းပါပဲ။မြိုင်မြို့နယ်မှာတာဝဲပြည့်ဒုံးပြန်အလုံး300ထုတ်ဖို့ကြိုးပမ်းနေတုန်းမှာမတော်တဆပေါက်ကွဲမှုဖြစ်ပွားလို့ရဲဘော်6ဦးကြာဆုံးပြီး4ဦးဒဏ်ရာရသွားကြပါတယ်။လက်နဲ့ကြီးနဲ့မိုင်းထုတ်လုပ်မှုကြောင့်လွန်ခဲ့တဲ့3နှစ်အတွင်းမြိုင်မြို့နယ်မှာကြာဆုံးသွားတဲ့တော်လိုင်းရဲဘော်40ကျော်ရှိတယ်လို့မြို့နယ်ပတ်ကဖားကဆိုပါတယ်။စက္ကစတက်နဲ့တိုက်ပွဲဖြစ်လို့3နှစ်အတွင်းကြာဆုံးသွားတဲ့ရဲဘော်က180ကျော်ရှိပါတယ်။ဒါကြောင့်လက်နဲ့ထုံရင်မတော်တဆသေဆုံးသူအရေးအတွက်ဟာတိုက်ပွဲကြောင့်ကြာဆုံးသူဥယျာဉ်ရဲ့၄ဘုံ2ဘုံနီးပါးရှိတယ်လို့မတ်လ29ရက်နေ့ထုတ်မြေလက်အသံမှာဖော်ပြပါတယ်။တော်လိုင်းရဲ့အတွက်မကွေးကပေးစာရတဲ့တံပိုးဟာတိုင်းတာလို့မရအောင်ကြီးမားလာပါလေ။ကိုတူကိုတနီးနဲ့ခုခံတော်လာတဲ့ဒေသတွေမှာလက်နဲ့ခင်ရန်ထုတ်လို့ရင်တက်ဆင်ရင်မတော်တဆပေးဆုံးသွားကြတာတွေရှိပေနဲ့ရက်ထားလို့မရပါဘူး။စမ်းသပ်လောက်ကရင်အမားရွေးနေအောင်ကြိုးပမ်းကြရပါလေ။စကိုင်းတိုင်းကအမရစစ်တီအဖွဲ့ဟာလည်းမတော်တဆထိခိုက်ပေးဆုံးမှုတွေရှိခဲ့ပူပါတယ်။ဆုံးရှုံးမှုတွေကိုတင်ကားစာယူပြီးဆက်လက်ကြိုးပမ်းလာတဲ့အတွက်အခုဆိုရင်မိုင်းမျိုးစုံလက်နဲ့ငယ်လက်နဲ့ကြီးနဲ့ကြီးစံတွေကိုထုတ်လုပ်နိုင်နေပါပြီအခုတော့စနစ်တကျအစင်းစင်ထုတ်လုပ်တာမျိုးစမ်းသပ်ပြီးထုတ်လုပ်တာမျိုးမရှိသလောက်ဖြစ်နေပါပြီဒါပေမဲ့တိုက်ပွဲဝင်ရှင်တွေများပြီးလက်နဲ့ခဲရမလုံလောက်တဲ့ပြဿနာရှိနေစေဖြစ်ပါတယ်ငယ်မြေတစ်ခုလုံးကိုကိုစားပြုနိုင်တဲ့လက်နက်ကင်တပ်ဖွဲ့ကင်းမဲ့နေပုံရပါတယ်။မကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံရေးဆွဲရေးကော်မရှင်ကိုကိုယ်စားလှယ63ဦးနဲ့ဖွဲ့စည်းလိုက်ကြောင်းအေပီလကွန်ကကြေညာပါတယ်။2020ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့လွှတ်တော်ကိုယ်စားလှယ်9ဦး၊နိုင်ငံရေးပါတီအစုအဖွဲ့ဝင်9ဦး၊ချင်းတိုင်းသားအစုအဖွဲ့ဝင်9ဦး၊ရောနဲ့တောင်သားအစုအဖွဲ့ဝင်9ဦးလူစုအဖွဲ့အစည်းဝင်9ဦး CDM ဝန်ထမ်းအစုအဖွဲ့ဝင်9ဦးတော်လိုင်းရဲ့ထောက်ခံသူကိုယ်စားလှယ်အစုအဖွဲ့ဝင် ကိုဦးစတဲ့ပြင်စုစုပေါင်း63ဦးပါဝင်ပါတယ်။ဒါပေမဲ့နိုင်ငံရေးမှာတော့တော်လှန်ရေးတပ်ဖွဲ့တွေသဘောတူချက်ရဖို့ခက်ခဲနေပုံရပါတယ်။မကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံရေးဆွဲရေးကော်မရှင်ကိုဖွဲ့တာကိုသဘောမတူကြောင်းမကွေးဒေတာတော်လှန်ရေးအင်အားစုခွင့်ရကမကြမီကကြေညာလိုက်ပါတယ်။ဗမာအများစုနေထိုင်တဲ့မကွေးစကိုင်းနဲ့မန္တလေးတိုင်းမှာစစ်ကောင်စီအင်အားကြဆင်းတော်တာကိုအခွင့်အောင်းယူပြီးနိုင်ငံရေးစည်းရုံးမှုရယူရမှာဒေသဆိုင်ရာအဖွဲ့အစည်းတွေဟာအငင်းပွားနေစေဖြစ်ပုံရပါတယ်။စည်ရေးမှာပူးပေါင်းတိုက်ခဲ့တယ်လို့နိုင်ငံရေးမှာအခက်အခဲတွေ့နေပုံရပါတယ်။အခုတလောလူသီးများလာတဲ့ကျင်တွင်းမျိုးဟာချင်းပြည်တယ်နဲ့မကွေးတိုင်းကိုဆက်သွယ်တဲ့လမ်းကြောင်းမှာတည်ရှိပါတယ်။လမ်းပန်းဆက်သွယ်ရေးမှာအရေးပါလာတဲ့ကျင်တွင်းရွာကြီးကို2019မှာမြို့အဖြစ်အစ်င့်မြင့်လိုက်တာမို့မြို့ဖြစ်တာ9နှစ်ပဲရှိပါသေးတယ်။ချင်းပြည်နယ်ကံပလဲမြို့နယ်ကကျင်တွင်းမြို့သိမ်းပွဲဟာလေးလကြော်ကြတဲ့တိုက်ပွဲကြီးဖြစ်ပါလေ။ချင်းညီနောင်အဖွဲ့ရဲ့စစ်စင်ရေးဖြစ်ပေမဲ့အရက်ခတတ်တော်မကွေးနယ်စကိုင်းကတော်လိုင်းရေးတပ်ဖွဲ့တွေနဲ့ကူညီဝိုင်းဝန်းပိတ်ဆို့တိုက်ခိုက်လို့အောင်ပွဲခံလိုက်ရတဲ့မြို့သိမ်းတိုက်ပွဲဖြစ်ပါတယ်။တော်လိုင်းရေးတပ်ဖွဲ့တွေမိမိဇာတိမျိုးကိုကျော်လွန်ပြီးအချက်တက်ဖွဲ့တွေနဲ့ပူပေါင်းဆစ်စင်တာလူဦးတော်လိုင်းရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။ကံပလက်ကချင်းရဲပေါ်အများအပြားကြဆုံးပါတယ်။ကူညီတိုက်ပွဲတဲ့တက်ဖွဲ့တွေမှလည်းအထူးခိုက်တွေရှိပါတယ်။လေးလကြော်ကြတဲ့တိုက်ပွဲကာလမှာတော်လိုင်းရဲ့တက်ဖွဲ့များရဲ့တိုက်ရိုက်ခိုက်ရဲစမ်းတော်တီနဲ့အမိန်နာခံမှုကိုလေးစားဂုဏ်ပြုကြောင်းချင်းညီနောင်အဖွဲ့ကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။
ပြည်ရဲ့မနက်ခင်းအစီအစဉ်တွေကိုချင်းမိတ်ဆွေတွေကြားနေရတာပါခင်ဗျာ။တိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးခဏပါ။ဒီတစ်ပတ်မှာတော့ကမ္ဘာဆေးလိပ်မတောက်သုံးရေးနေ့အကြောင်းကိုပြောထားပါတယ်။မေလ31ရက်နေ့မှာကြာရောက်တဲ့ World No Tobacco Day ခေါ်ဆေးလိပ်မတောက်ရှူရေးနေ့ရဲ့ဒီနေ့ဆောင်မုန်းကတော့ဆေးလိပ်ကုမ္ပဏီတွေရဲ့ဘေးအန္တရာယ်တွေကနေလူငယ်တုကိုကာကွယ်ပေးနိုင်ဖို့ဖြစ်ပါတယ်။ဒီအကြောင်းHealth Digest ဆေးပညာဂျာနယ်အငိမ့်စာအက်ဒီတာဂျုံနဲ့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအလို့မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်တောက်ထွေးမန်းဆေးကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများကတော့တောက်ထွေးလို့သိကြတာပါဆရာပါလေအခုဆရာအဓိကလုပ်နေတာတစ်ခုဖြစ်တဲ့ဆေးလိမ့်နဲ့ပတ်သက်လို့ပေါ့နော်နောက်ပိုင်းတော့e-secret ပေါ့ဆရာ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုလာမယ်ကမ္ဘာဆေးလိပ်ဆေးရွက်ကြီးကင်းစင်ရေးနေဆိုပြီးတော့ကျင်းပလာခဲ့တာမှာဒီနေ့မှာကဘာထူကြတာကိုတွေ့ရလဲဆရာ
ဟုတ်ကဲ့ပါခင်ဗျာအင်္ဂလိပ်ဘာသာနဲ့တော့ War No Tobacco Day ပေါ့လေအဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုအစဉ်ဆက်ကလေးကဒီဟာကိုစလုပ်လာခဲ့တဲ့1989လောက်ကလေးကနေပြီးတော့ကျမ်းမာရေးဌာနနဲ့ဘာသာကျမ်းစာတော့ကမ္ဘာဆေးလိပ်မတော်ရေးနေ့ဆိုပြီးပမာလို့ပြန်ထားတယ်အင်္ဂလိပ်လိုကတော့ War No Tobacco Day ပေါ့လေတကယ်တမ်းကျတော့ကမ္ဘာဆေးလိပ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းသုံးစွဲမှုကင်းစင်ရေးနေ့ပေါ့အဲ့ဒါပို့ပြီးတော့အဓိပ္ပာယ်ရှိတာပေါ့လေဒါပေမဲ့လည်းဗမာတွေကလုပ်ကြိုးနေတာဆေးလိပ်တော်တာအစီများတော့ကမ္ဘာဆေးလိပ်မတော်ရေးနေ့လို့ပဲစတယ်ပဲရေးခဲ့တယ်အခုလည်းအဲ့တိုင်းပဲဆက်ပြီးတော့သုံးစွဲနေပါတယ်အဲ့တော့ဒီကမ္ဘာဆေးလိပ်မတော်ရေးနေ့ရဲ့ကျင်းပတဲ့ရှင်ဟိုရွေချက်ကလည်းပြည်သူတွေကိုဆေးလိပ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းသုံးစွဲခြင်းရဲ့အန္တရာယ်တွေကိုအစဉ်အမြဲရည်ရနေအောင်အပြီးတော့အဲ့ဒီဟာတွေကိုဘလို့ဖြတ်ချက်မယ်ဘလို့ကောက်ွယ်မယ်ဆိုတာတွေကိုအစဉ်မြဲတည်ရနေအောင်နှစ်စဉ်နှိုးဆော်ပေးတဲ့နေ့တစ်နေ့ပဲဖြစ်ပါတယ်အဲ့တော့အဲ့ဒီနေ့တွေကိုသူကတစ်နှစ်တစ်နှစ်ကိုဆောင်းပုံလေးတွေချာချပြီးတော့လုပ်လာကြတာရှိပါတယ်ဟောဒီနှစ်ကြတော့2024ခုနှစ်မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆေးလိပ်မတော်ရေးနေ့မှာတော့ချက်မှတ်ထားတာကတော့အင်္ဂလိပ်လိုကတော့ Protecting Children from Tobacco Industry Interference Forဗမာလိုကတော့မျိုးမျိုးပြန်ကြတယ်ဟိုတမိုင်းဝင်ရင်ထောင်နာကလည်းပြန်လိုက်မယ်အခုတော့သူတို့ကမပြန်သေးခင်မထွက်သေးခင်မှာဆိုတော့ကျွန်တော်တို့ပဲဒီမှာကိုယ့်ဘက်ကိုယ်ပဲပြန်တာပေါ့လေအဲ့တော့သူတို့ကလည်းလူငယ်ထုအတွက်ကာကွယ်ပေးဆီလိတ်ကုမ္ပဏီအန်ဒီရဲ့ဘေးဆိုပြီးတော့ပြန်ထားပါတယ်ဒါအကြံပေးပေါ့လေအဲ့တော့ဒီနေ့အတွက်ကြားတာကလေးလူငယ်တွေကိုကာကွယ်ဖို့အတွက်ကိုတမင်အဓိကထားပြီးတော့ဒီ object အပေါ်ချမ်းမှတာဖြစ်ပါတယ
်။ Okay children ဆိုတော့ဆရာဒီကလေးလို့တောင်အဓိပ္ပာယ်ထွက်တာပေါ့နော်လူငယ်အဖြစ် youth
Okay သူကလေးဟိုလူငယ်သူဆိုတော့သူကရေးထားတာတော့ children in little children may eat out of body. O Maria, who children in Kalilu, where, or Timiare, who do the Geranjaro, or Taka, Lunga, Kale, no, such as that, Lunga, Sare, or Dibet Fuzu Jadia, and I enter the Tigum two. The Chua, a descendant, a few, Kale Fujana, she there, out of Gab, sending a net, Sangas, Lotus, or such as that boy, so Pianella Chile. နောက်တကသုံးနှစ်နာရီကိုဒုငယ်တို့အမားတော့တတ်မှတ်တာပါဒါပေမဲ့ဒီလောလောဆယ်ကတော့ကျွန်တော်တို့ကဒီကအနေအများအားကစတုံးဆန်းအတင်းအရှိပေါ့လေစတုံးနဲ့ဆန်းကြာကလေးတွေကိုဒီမှတ်ထားပြီးတော့ကြုံနေတာများပါတယ်ဒါကြောင့်ကျွန်တော်တို့ကအခုဟိုကလေးလူငယ်တို့လို့ဥရာပြေးထားပြီးမယ်တကယ်တမ်းကျတော့အဲ့ဒီစတုံးနဲ့တင်းအရှိပါတင်းနေစီကိုဒီကထားပြီးတော့သူတို့ကဒီမှတ်ထားနေတာဖြစ်တဲ့အတွက်ကြောင့်ဟိုအဲ့
တော့သူတို့ကဘာကြောင့်အခုလိုပြင်မှတ်ထားတယ်လို့သုံးသပ်မိလဲဆရာကြီ
းဟုတ်ကဲ့ဒီဆီလင်းဆီကြီးရွှေပစ္စည်းတွေကိုတိုက်ဖြည့်ရေးတွေလောက်တာတာဆန့်ကျင်ငွန်းလောက်တာတာဒီ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control Body ကဘာဆီလင်းဆီကြီးတွေတည်းဒီသုံးစုံကိုထိရှို့ရေး Convention သဘောတူစာချုပ်ဆိုတာ2003ကစပြီးတော့ WHO ကနေပြီးတော့ဖွဲ့ပေးခဲ့ပါတယ်ဖွဲ့ပေးတဲ့အခါမှာစနစ်တကျနဲ့ guideline တွေချပေးထားတယ်လမ်းညွှန်တွေချပေးထားတယ်ဘာတွေဘာတွေလုပ်ရမလဲဆိုတာဟိုအဓိကအားဖြင့်မိပြော6ခုရှိတယ်ဟိုအင်္ဂလိပ်လိုအတူကောက်ကြတော့ empower လို့ခေါ်တယ် m p o w e r တစ်ခုချင်းမှာဟိုအဓိပ္ပာယ်လေးတွေရှိပါတယ် m ဆိုတာ monitoring ပေါ့လေဆီလင်းနဲ့ဆေးရွက်ကြီးထွက်ပစ္စည်းချင်းချုံရင်းနဲ့ပတ်သက်တဲ့မူဝါဒတွေကိုပေါ်စီတွေကိုအမြဲတမ်းမော်နီတာလုပ်နေရမယ်။ဒါကြာလုပ်နေပြီးတော့လိုအပ်သလိုပေါ့လေတက်ဆိုင်ရာအစိုးရတွေကနေပြီးတော့ပေါ်စီတွေချမှတ်ပေးရမယ်။ဥပဒေထုတ်မယ်ဆိုလည်းဥပဒေထုတ်မယ်ပေါ့လေ။နောက် P ရကြတော့ protection ပေါ့။ဆေးလေးနဲ့ဆေးရကြီးထွက်ပစ္စည်းပုံစံချင်းတော့ထွက်လာတဲ့ဆေးလေးမီးခိုးငွေအန္တရာယ်ကိုဆေးလေးငွေကိုရှူခြင်းတို့အားဖြင့်လူတွေတမ်းမှထိခိုက်မှာကိုကာကွယ်ပေးဖို့။နောက် O O က offer ပေးရမယ်။ဘာလို့ပေးရမလဲဆိုတော့ဒီလေဖြတ်ချင်တဲ့လူတွေကိုကုညီပေးပေးမိပြောချမ်းပါမယ်။
ဟုတ်ကဲ့ဆရာတော့ဒီ MPO ပြီးတော့နောက
် W ကကျတော့ warning ပေါ့လေ။ဒီဆေးလေးနဲ့ဆေးရွက်ကြီးထွက်ပစ္စည်းသုံးစွဲခြင်းအားဖြင့်ရဲကျန်တဲ့ကျန်းမာရေးအန္တရာယ်တွေကိုဆေးလေးဘူးတွေတက်ကင်းနေအပေါ်မှာ tutorial warning လို့ခေါ်ပါတယ်။ပုံပြပြီးတော့ကြောက်စရာကောင်းတဲ့ဆေးလေးတော်ရှင်တော်ဖြစ်တဲ့ကင်ဆာပါးစပ်ကင်ဆာဖြစ်တာတွေအဆုတ်ကင်ဆာဖြစ်တာတွေအဆရှိတဲ့ဖြစ်ပေါ့လေ။အဲ့ဒါတွေနဲ့သတိပေးရမယ်တဲ့။နောက် E ဒီတော့ enforce ဘာလို့ enforce လုပ်ရမလဲဆိုချင် policy တွေချမှတ်ထားတဲ့အခါမှာဒီလိုနဲ့ဆေးရွက်ကြီးတဲ့ပစ္စည်းတွေကိုကြော်ညာခြင်းအယောင်မြင့်တင်ခြင်း sponsorship ပေါ့လေရမုံငွေထောက်ပံ့ပေးပြီးပြီးတော့ပွဲတွေလုပ်ပေးခြင်းပေါ့လေအဲ့ဒါမျိုးသုံးမှုကို ban လုပ်ရမယ်တာစီပိတ်ပေးရမယ်ဆိုပြီးတော့ဘူဝါရရှိပါတယ်ရှိနေပေမဲ့မတင်သုံးဘူးဆိုလို့ရှိရင်ဒီကောင်တွေကကြော်ညာမြဲကြော်ညာနေမှာပဲ sponsorship တွေ secret company ရဲ့တစိမ့်ဒီလေကြည့်ရတဲ့ကစီရကုန်းတစ်စိတ်ကိုတုံးပြီးတော့အများကြီးနဲ့ပတ်သက်တဲ့ကျမ်းမာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်အကူအညီပေးရတယ်ရှိပါတယ်အဲ့လိုပေးတာတွေကိုလက်မခံရဘူးလို့ဖြစ်ပါတယ်အဲ့ဒီအရေးယူဆောင်ရွက်ချက်ကို enforce လုပ်ရမယ်လို့
အရေးယူဆောင်ရွက်ရမှာပါဆရာနော
်အရေးယူဆောင်ရွက်ရမှာဟုတ်ကဲ့နောက် R ကတော့ raise the tax on the tobacco ပေါ့နောက်ဆေးလေးနဲ့ဆေးရည်ကြီးတို့ပစ္စည်းဉာဏ်သိပစ္စည်းမျိုးဆိုထုတ်လို့ရောင်းချမှုအပေါ်မှာ tax ကောက်မယ်အဲ့လို tax တွေညှင့်ပေးခြင်းအပြင်လူတွေမတုံးဆွဲနိုင်တော့ဘဲနဲ့ဘဝနဲ့တော့ပဲနဲ့တုံးစမှုနေတော့အောင်လို့ဆိုပါရှိပါတယ်အဲ့လို empower ဆိုတော့အခုကျွန်တော်တို့ဒီလုပ်တာကတော့ e နဲ့ enforce နဲ့ပို့ပြီးတော့သက်ဆိုင်နေမှာထင်ပါတယ်ဒီနေ့ဆောင်ဘုတ်ကဘာလို့ပါလဲဆိုတော့ဒီကလေးတွေပေါ်မှာလူငယ်တွေပေါ်မှာဒီကုမ္ပဏီတွေကနေပြီးတော့ promote ပို့လို့တယ်သူ target ကလူကြီးတွေကသိမလို့တော့ဘူးဘာလို့ဆိုလူကြီးတော်တော်များများကတော့ဒီစီးတင်းနဲ့ဈေးရကြီးပစ္စည်း30ကျင်းရဲ့ကျန်းမာရေးထိခိုက်မှုတွေစီးပွားရေးထိခိုက်မှုတွေ loss တွေပေါ်လေအဲ့ဒီအားတွေပေါ်မှာနှုတ်ထက်ကြောင်းအောင်ပြောတော့တိလာရပြီတိတ်မတော့တော့ဘူးအဲ့တော့ဘာမှမတိနာမလဲသေးတဲ့ကလေးတွေဆဲကျော်သက်လေးတွေအစ်စ်အဆန်းဆိုရင်စမ်းနေတဲ့ကလေးတွေပေါ်မှာပြစ်မှတ်ထားပြီးတော့ဒီဟာကြက်ကြက်နဲ့ကလေးတွေအတွက်ကြော်ညာခြင်းကလေးတွေအတွက်ပရိုမိုးလို့ရှင်နေကိုထုတ်တာရဲ့ဟောစပွန်ဆာပေးခြင်းပေါ့လေအားတွေကိုထုတ်လာတာဖြစ်လာပါတယ်အဲ့ဒါတွေကိုအရေးယူဖို့သတိထားမိကြစေဖို့ဒီဖော်မှုကိုဒီနှစ်အတွက်ချမှတ်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE ရဲ့အစီအစဉ်တွေကိုမနေ့9ရက်နေ့အထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီမြဝတီဘက်မှာကြားဖြန့်ငွေလိန်ဂိုင်းလုပ်တဲ့တရုတ်တွေဟာဖျားသုံးစုဘက်ကိုပြောင်းရွှေ့သွားတဲ့အကြောင်းရိုက်ကောအချင်းထောင်မှာရိတ်ခါရှော့ချလိုက်တဲ့အတွက်ယောဂဖြစ်သူတိုးလာတဲ့အခြေအနေစတဲ့အကြောင်းတွေကို Fever Wine တို့သားတွေကတင်ဆက်ထားပါဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတန်ရင်သားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလောမှာနားဆင်ရမှာတွေကတော့မြောက်ရီဘက်ကကြားဖြတ်ငွေလိန်လုပ်ငန်းလုပ်တဲ့တရုတ်နိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်ကရင်ပြည်ဖျားသုံးစုမျိုးဘက်ကိုရွှေ့ပြောင်းသွားကြပါတယ်လိုက်ကအချင်းထောင်မှာရိတ်ခါရှော့ချလိုက်လို့ယောဂဖြစ်ပွားတဲ့သူအရေအတွက်အယောက်20ကျော်ရှိလာပါတယ်။သတင်းလွှာတွေထဲမှာတော့စစ်အာဏာသိမ်းပြီး3နှစ်ကျော်အကြာမှာစစ်ကောင်စီရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်တဲကဖျားကြောင်ဆေးရုံနဲ့စာတင်ကြောင်အဆောက်အုံပေါင်း190ကျော်ပျက်စီးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောပါနဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖရဲသုံးစုမြို့မှာမြောက်ရီဘက်ကကြားဖြန့်ငွေလိန်လုပ်ငန်းလုပ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ကာစီနိုယုံတွေနဲ့စီကားလာနေတယ်လို့ဒေတာခန်တွေကပြောပါတယ်ဒီမိုကရက်တစ်ကရင်အကျိုးပြုတပ်မတော် DKBA အဖွဲ့ကနေအခွင့်အရေးကောက်ခံနေပြီးရက်ကွက်နဲ့အပြင်ရက်ကွက်တက်မြန်မာထိုင်းနယ်စပ်မြင်းတျှောက်မှာကာစီနိုယုံစုစုပေါင်း9ယုံရှိနေတယ်လို့ဒေတာခန်တွေကပြောပါတယ်မေလ10ရက်နေ့ကစပြီးမြောက်ရီဘက်မှာရှိတဲ့ကြားဖြန့်တရုတ်အွန်လိုင်းငွေလိန်ဂိုင်းတွေမှာလုတ်ကင်နေတဲ့နိုင်ငံသားတွေကို9လအတွင်းထွက်ခွာကြဖို့ကရင်အမျိုးသားတပ်မတော် KNE အဖွဲ့ကထုတ်ပြန်လိုက်ပြီးနောက်ဖျားသုံးစုမျိုးကိုပြောင်းကုန်ကြတာဖြစ်ပါတယ်။အဲ့ဒီကာစီနိုယုံတွေအတွက်ထိုင်းနိုင်ငံကနေပို့ဆောင်လာတဲ့လက်ကင်ဖုန်းတွေနဲ့ကွန်ပျူတာဆက်ဆက်ပစ္စည်းတွေကိုတော့တနင်္လာနေ့မှာခရိုင်ရဲတပ်ဖွဲ့ကဖျားသုံးစုနယ်စပ်ကိတ်မှာဖမ်းဆီးရမိခဲ့ပါတယ်။
ရခိုင်ပြည်နယ်ပညာရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးကိုစစ်ကောင်စီကဖမ်းဆီးသွားပါတယ်ပြည်နယ်ပညာရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဦးငီထွေးကိုမေလ24ရက်နေ့ကစစ်ကောင်စီရဲ့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ဆရာဖကစစ်ဆေးမေးမြန်းဖို့ရှိရဲဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်မေလ30ရက်နေ့အထိအဆက်အသွယ်မရသေးလို့မိသားစုဝင်တွေကစိုးရိမ်နေကြတယ်လို့နေဆက်သူကပြောပါတယ်ဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာကိုအတိအကျမသိရသေးပေမဲ့မိုကာမုံတိုင်းကာလကငွေကြီးကိစ္စကိုကြောင်းပြပြီးဖန်းစီသွားတာလို့လည်းနေဆက်သူတချို့ကဆိုပါရယ
်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့မှာတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ဖွဲ့ကမြို့ထဲကအိမ်တွေကိုမီးတင်ရှို့ခဲ့တာကြောင့်အိမ်အလုံး30ကျော်ပြာကျခဲ့ရပါတယ်တီးတိမ်မြို့မြို့မရက်ွက်နိုင်ရင်စစ်အနီးကနေအိမ်တွေကိုစစ်ကောင်စီတပ်ဖွဲ့တွေကမေလ29ရက်နေ့ညနေ4နာရီလောက်မှတကြိမ်ညနေ6နာရီလောက်မှတကြိမ်စုစုပေါင်း2ကြိမ်မီးရှို့ခဲ့တာဖြစ်ပြီးမိငိမ့်တပ်မဲ့သူမရှိတာကြောင့်တအိမ်ပြီးတအိမ်ကူးဆက်လောင်ကျွမ်းသွားခဲ့တာဖြစ်ပါတယ်မီးလောင်မှုကြောင့်မြို့မရက်ွက်ကအထွေထွေအုပ်ချုပ်ရေးမှုရုံးအပါအဝင်နှစ်ထပ်တိုက်အိမ်ပြင်တောင်အိမ်တွေမီးထဲပါသွားခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်တီးတိမ်မြို့သိန်းစစ်စင်ရေးကိုချင်းညင်အောင်တပ်ဖွဲ့ကဖော်ဆောင်နေပြီးမေလ29ရက်နေ့ကမြို့ပေါ်ကစစ်တပ်အထိုင်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့ဒေသတွေမှာပြည်သူတွေမိုင်းနှင်မိမှုဆက်တိုက်ဖြစ်ပွားနေပါတယ်မေလ28ရက်နေ့ကမူဆယ်မြို့နယ်ပင်နန်းရွာရှိဒေါ်လန်းတနေရာမှာအမျိုးသားတယောက်မိမှုမိုင်းနှင်မိလို့ခြေထောက်တစ်ဖက်ပြတ်သွားတယ်လို့သွားရောက်ကူညီခဲ့တဲ့အဖွဲ့ကပြောပါတယ်မေလ21ရက်နေ့တုန်းကလည်းမူဆယ်မြို့နယ်မှန်မှန်ရွာရှိမူလာရန်ကျောင်းသားအမျိုးသမီးတယောက်အပေါ်ပါသွားရာကနေမိမှုမိုင်းနှင်မိပြီးခြေထောက်တစ်ဖက်ပြတ်လိုက်ရပါတယ်ဒေသခံတွေမိုင်းနှင်မိတဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေလှုပ်ရှားနေထိုင်ပြီးတော့သူတို့ကိုယ်တိုင်ကမိုင်းထောင်ထားကြောင်းလဲပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA ကစီအူစီချုပ်အသစ်ခန့်အားလိုက်ပါတယ် KIA အနေနဲ့လစ်လပ်သွားတဲ့စီအူစီချုပ်ရာထူးနေရာကိုဒုစီအူစီချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ဆိုင်လာကိုတာဝန်လွှဲပြောင်းပေးခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံကပြောပါတယ်အခုအသစ်ခန့်လိုက်တဲ့စီအူစီချုပ်ဟာ1985ဒီဇင်ဘာလကတည်းက KIA ထဲကိုဝင်လာသူဖြစ်ပြီးကျောင်းဆရာဟောင်းတယောက်ဖြစ်တယ်လို့စာရေးဆရာတယောက်လည်းဖြစ်တယ်လို့ကချင်သတင်းမီဒီယာတွေမှာဖော်ပြထားကြပါတယ် KIA စီအူစီချုပ်ဟောင်းဒုတိယဗိုလ်ချုပ်
GR ခေါင်လွမ်းဟာမေလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်
။ကရနီပြည်လွယ်ကောအချင်းထောင်မှာအချင်းဦးစီးဌာနကရိတ်ခါရှော့ချလိုက်ပြီးနောက်ယောဂါဖြစ်ပွားသူအရေအတွက်အယောက်20ကျော်ရှိလာတယ်လို့ထောင်နဲ့နေဆက်သူတွေကပြောပါတယ်။2023ဩဂုတ်လကလေးကထောင်ဝင်စာပိတ်ခံထားရတဲ့အပြင်ထောင်တွင်ရိတ်ခါလည်းရှော့ချလိုက်တဲ့အတွက်အဟာရချုပ်တဲ့ပြီးဝင်းယောဂါ၊လေဖြက်ယောဂါ၊နာတာရှီယောဂါတွေဖြစ်ပွားနေကြတယ်လို့ကရနီနိုင်ငံရေးအကျဉ်းသားအစီအယုံ KPPA ပြန်ကြားရေးတာဝန်ခံဂူထာဖိုးကပြောပါတယ်။ကျင်းသားတွေကအဟာရချုပ်တဲ့မှုကြောင့်ယောဂါဖြစ်ပွားနေကြတဲ့အပြင်စီးပစ္စည်းမလုံလောက်မှုနဲ့ဆရာဝန်ကလည်းကျန်းမာရေးစောင့်ရှောက်မှုမပေးတာကြောင့်ထောင်ဝင်စာဖြတ်ထားတဲ့6လကျော်အတွင်းကိုကိုကိုအဆုံးစီရင်သူနဲ့ယောဂါကြောင့်တည်ဆုံးသူစုစုပေါင်း6ယောက်လောက်ရှိနေပြီလို့ဆိုပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဆရာနာသိမ့်ပြီး3နှစ်ကျော်အကြာမှာတော့စစ်ကောင်စီတပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်တွေကဖျားချောင်းဆေးရုံနဲ့စာတင်ချောင်းအဆောက်အုံပေါင်း190ကျော်ပျက်စီးခဲ့တယ်လို့အရက်သားတည်ဆုံမှုတွေလည်းတိုးလာနေတယ်လို့ချင်းလူခွင့်ရဲ့အဖွဲ့ CHRO ကထုတ်ပြန်ပါတယ်။ကိုရော့ဘက်ကစူးစီးထားပါတယ်။
2021ခုနှစ်အနာသိချိန်ကနေ2024ခုနှစ်မေလအထိချင်းပြည်နယ်အတွင်းကဘာသာရေးစောက်အုံတွေစာတင်ကျောင်းတွေနဲ့ဆေးရုံစည်းခန်းတွေကိုစစ်ကောင်စီကဗျူဟာတစ်ခုအနေနဲ့လေကျောင်းကနေပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရဲ့ဖွဲ့စည်းချာတို့ရဲ့စီမံကိန်းမန်နေဂျာဆလိုက်မန်ခရီလန်ကပြောပါတယ်
တိုက်ပွဲရှိတဲ့တိုင်မှာဘုံကျပြီဆိုရင်တော့အစ်ဒီအဆောက်အုံတွေကိုပဲဘုံကျတာစစ်ကောင်စီအနေနဲ့ဘီတူလူထုတွေကိုလည်းသူတို့ရဲ့ရန်သူတပွဲသူတို့ကိုတိုက်ခိုက်တဲ့ရန်သူလိုပဲသဘောထားပြီးတော့ဘီတူလူထုတွေကိုပြင်ပထားပြီးတော့တိုက်ခိုက်လာတယ်ဘီတူလူထုတွေဘာသာကြီးလုံးလိုင်းတွေကျမ်းမာကြီးဆောင်ရှုံးမှုတွေပြီးတော့စာတင်လို့မရအောင်ကိုကျွန်တော်ပြင်ပထားပြီးတော့စစ်ကောင်စီကနေစစ်ကောင်စီနေနဲ့ဒီအဆောက်အုံတွေကိုတိုက်ခိုက်တာလို့ကျွန်တော်ကကောက်ချက်ချလို့ရတယ်ပေါ့နော်
စစ်ကောင်စီဟာနိုင်ငံတကာသဘောတူညီချက် Geneva Convention ကိုချိုးဖောက်ပြီးချင်းပြည်နယ်တဲကဘုရားကျောင်းနဲ့ဘာသာရေးအဆောက်အုံပေါင်း116ခု၊ဈေးရုံနဲ့ဈေးပေးခန်းပေါင်း26ခု၊စာတင်ကျောင်းတင်ကြားရေးစင်တာပေါင်း49ခုကိုပြစ်ခတ်တိုက်ခိုက်မင်းရှုဖျက်ဆီးခဲ့တာလို့ဆိုပါတယ်ဖြစ်စည်းခံရမှုတွေတဲ့တန်တလန်မင်းတက်ဟာခါနဲ့ဖလန်မြို့နယ်တို့မှာအများဆုံးဖြစ်ပွားခဲ့တယ်လို့ဈေးချတော်ကဆိုပါတယ်မြေပြင်စစ်စင်ရေးမှာအကြီးအကျယ်ထိနာနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာလေကြောင်းတိုက်ခိုက်မှုတွေကိုပိုအသုံးပြုတ်လာတာကြောင့်ဗတ်တိုင်းဆောင်အောင်ထိခိုက်မှုနဲ့အရက်သားတေဆုံးမှုတိုးလာတာကိုတွေ့ရတယ်လို့စလိုင်းမန်ခရီလန်ကပြောပါတယ်
2021တုန်းကဆိုရင်တော့လေကျောင်းတိုက်ခိုက်မှုနှစ်ကျင်းလောက်ပဲလုပ်တယ်2020နှစ်မှာတော့အကျင်း20လောက်ပဲလုပ်တယ်ပေါ့နော်2023မှာတော့အကျင်းရည်တွက်ပေါင်း300နီးပါးလောက်ကျတော့လုံဆောင်တာကိုတွေ့ရတယ်အခု2024ငါးလပိုင်းထိမှာတင်အကျင်းပေါင်း400ကျော်မှာကျတော့လုံဆောင်နေကိုကျတော့တွေ့ရတယ်ကျတော့ဒီဟာကဘာကိုညှို့ပြနေတယ်လေဆိုရင်တော့အစကားစနေနဲ့မြေပြင်စစ်စင်ကြီးတွေလုံဆောင်လို့မရတော့ဘူးလေကျောင်းကိုပဲအပြုတ်ပြီးတော့တိုက်ခိုက်လာတာကိုကျတော့တွေ့ရတယ်ဒါကြောင့်မလို့ပဲဒီလေကျောင်းတိုက်ခိုက်မှုကနဲ့အယတအတေဆုံးမှုတို့ပေါ်လာတာရေဘာသာကြီးအဆောက်အုံတွေအကြောင်းတွေဆေးရုံတွေပို့ပြီးတော့ပြတ်မှတ်ထားပြီးတိုက်ခိုက်ဖြစ်စီလာတာကိုကျွန်တော်ကတွေ့ရတာပေါ့
ချင်းပြည်နယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ93ယောက်တေဆုံးခဲ့ရပြီးအဲ့ဒီထဲမှာကလေးငယ်28ယောက်နဲ့အမျိုးသမီး20ယောက်ပါဝင်ပါတယ်ဒါအပြင်ကလေးငယ်15ယောက်နဲ့အမျိုးသမီး48ယောက်အပါဝင်အရက်သားပြည်သူ200လောက်ထိခိုက်ဒဏ်ရာရရှိခဲ့ကြတယ်လို့ဈေးချတော်ကဆိုပါတယ်စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေပိုအသုံးပြုတ်လာတာကြောင့်ဤသူတွေအနေနဲ့လည်းတတိရှိရှိနေကြဖို့လိုအပ်တယ်လို့နိုင်ငံတကာဆိုရအနေနဲ့လည်းစစ်ကောင်စီကိုလက်နက်ခဲယံလေရင်စီတင်ပို့မှုတွေရပ်တန့်ဖို့စစ်ရဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရေးယူပေးဖို့ချင်းလူခွင့်ရဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ
မွန်ညင်းညွရေးပါတီ MUP ကိုရွေးကောက်ပွဲကော်မရှင်ကပါတီတီထောင်ခွင့်ရင်းပယ်လိုက်မဲ့သဘောသတင်းတွေထွက်ပေါ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်မှုတွေရှိနေပါသလဲ။ရမေယျစုစည်းထားပါတယ်ရှင်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှာပါတီတီထောင်ခွင့်ချက်ထားခဲ့တဲ့ပါတီ15ပါတီတဲက12ပါတီကိုပါတီတီထောင်ခွင့်ချက်ပေးပြီးတဲ့နောက်ပါတီ2ပါတီကိုတော့တီထောင်ခွင့်ရင်းပယ်ခဲ့ပါတယ်။အခုနောက်ဆုံးကြာနေတဲ့ MUP ကိုလည်းပါတီတည်ထောင်ခွင့်ညင်းပယ်ဖို့အလားအလာရှိနေတယ်လို့အခုရက်ပိုင်းတွင်မှသတင်းတွေထွက်ပေါ်နေပါတယ်။စစ်ကောင်စီကပြင်ဆင်နေတဲ့လာမယ့်ရွေးကောက်ပွဲမှာ USDP ပါတီကိုချင်းပြန်လို့မရအောင်ခုလိုလောက်တာဖြစ်နိုင်တယ်လို့တိုင်းရင်းသားလူမျိုးများစင်တာဤနဲ့ရဲ့အမှုဆောင်တရိုက်တာဒေါက်တာပညာမွန်ကသုံးသပ်ပါတယ
်။အင်အားနည်းနည်းရှိတဲ့နိုင်ငံရေးပါတီတွေသူတို့ကိုချင်းပြန်မနိုင်အောင်ဒါကသူတို့လုပ်တာ။ MUP ဆိုသူတို့မွန်ပြင်းတွေကဘလို့ပဲပြောပြောပေါ့နော်သူတို့မှလည်း majority ဖြစ်နိုင်တယ် majority မဖြစ်နိုင်တော့မှတကယ်အားကောင်းတဲ့အတိုက်ခံပါတီလည်းဖြစ်လာနိုင်တဲ့အခါကျတော့ဒါက USDP အတွက်ကတော့တော်တော်ကိုချိန်ချောက်မှုအကြီးကြီး ဥမာတစ်ခုဖြစ်နိုင်တယ်လို့ကျွန်တော်အဲ့ဒါလို့သုံးသပ်တာပုံမှန
်စစ်ကောင်စီနဲ့ပူးပေါင်းနေလို့ဆိုတဲ့ MUP ပါတီကိုရွေးကောက်ပွဲကမရှင်ကပါတီတည်ထောင်ခွင့်ညှင်းပယ်မဲ့အခြေအနေမျိုးသတင်းတွေထပ်ပေါ်နေတဲ့အပေါ်ဒေါက်တာပညာမွန်ဆက်ပြောတာက
MUP ကဒါဒီ SAC နဲ့နီနီကကလှုပ်လှုပ်ကြတယ်လေကိုစလေနှစ်ယောက်တောင်မှ SAC ပါဝင်ပြီးတော့နော်ဒီ SAC Councilအဖွဲ့ဝင်လေးဖြစ်ခဲ့တဲ့ဒေါက်တာအောင်မူလည်းပါတယ်ဒီမွန်ပြည်နယ်စီလည်းပါတယ်တခါကြတော့ဒီလောက်ထိ SAC ကိုထက်ထက်ဝင်ဝင်ဒီလောက်ထိသူတကွာပူပေါင်းနေတဲ့ကတောင်းမှမဟုတ်ဘူးပင်ကသူမချပေးဘူးဆိုရင်တော်တော်လေးအာအောဖို့ကောင်းတာပေါ့
ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ MUP ဟာမွန်ပြည်နယ်မှာလူထုထောက်ခံမှုနဲ့အမအဦးရေနေရာတော်တော်များများရခဲ့ပေမဲ့လက်ရှိမှာစစ်တပ်နဲ့ပူးပေါင်းခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုကိုရဖို့မလွယ်တော့ဘူးလို့ပါတီကနှုတ်ထွက်ခဲ့တဲ့ဗိုလ်လုံးမှုဆောင်ဟောင်းတယောက်ကပြောပါတယ
် MUP အနေနဲ့ခွင့်ပြုချက်ကျခဲ့ရင်လည်းဒီရွေးကောက်ပွဲစနစ်နဲ့သွားမယ်ဆိုရင်လည်းပြည်သူ့ဆန္ဒနဲ့တခြားလည်းမကြတဲ့အတွက် MUP အတွက်ကလည်းကျွန်တော်တို့ပို့ပြီးတော့အခက်အခဲဖြစ်နိုင်တယ်ဒီကောက်ပွဲက1800ချီကဥပဒေအောက်ကိုပြောင်းဝင်ရမှာဖြစ်တယ်ဒီ PR စနစ်နဲ့ရွေးကောက်ပွဲလုံးဝဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကလက်ရှိအခြေအနေကိုလည်းထိရှင်းနိုင်မှာမဟုတ်ဘူး။နောက်ပြည်သူလူထုတွေရဲ့လည်းဒီကိစ္စကိုကျေနပ်မှာလည်းမဟုတ်ဘူး။ဒီရွေးကောက်ပွဲကိုလည်းကဘာကလည်းအတိမတ်ပြည့်မှာမဟုတ်ဘူးပေါ့နော
်။ UEC ရဲ့နောက်ဆုံးပြဋ္ဌာန်းလိုက်တဲ့ရွေးကောက်ပွဲဥပဒေရ MUP ပါတီဟာ2023မလတဲ့ကနေပါတီတည်ထောင်ခွင့်ရှောက်ထားခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
။မြောက်ရီဖက်ကနေကြားဖြာငွေလင်းလုပ်ငန်းလုပ်တဲ့တရုတ်နိုင်ငံသားတွေထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖျားသုံးစုမြို့ကိုရွှေ့ပြောင်းသွားကြပါတယ်။လွယ်ကော့အချင်းထောင်မှာရိတ်ခါရှော့ချလိုက်လို့ယောဂါဖြစ်ပွားသူအရေအတွက်အယောက်20ကျော်ရှိလာတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။
တို့ရရှိနေခုနဆင်နေကြတာကတော့နေဆက်တီတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ
။တော့ကြနေမနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်သံကထုတ်လွှင့်ချက်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တဲ့င်းပေးပို့ခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်။အခုတော့တဲ့င်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ဂါဇာစစ်ပွဲရပ်တန့်ရေးဝိုင်းဝန်းဆောင်ရွက်ကြဖို့အီဂျစ်သမ္မတ Federal Sisi ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ဂါဇာဒေသကိုဝိုင်းနာတဲ့ Israel တပ်တွေဖယ်ရှားဖို့လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးပို့ဖို့နဲ့ပါလက်စတိုင်းသားတွေကိုအကြက်တဲနေရာကအတင်းကျပ်နေရာကနေပြောင်းရွှေ့ဖို့ခိုင်းနာတွေကိုရပ်တန့်ဖို့နိုင်ငံတကာကပြည့်ပြည့်စုံစုံဆောင်ရွက်ကြပါလို့သူကထပ်မံတိုက်တွန်းလိုက်တာဖြစ်ပါတယ်။ပေကျင်းညီလာခံမှာအီဂျစ်သမ္မတကအဲ့ဒီလိုပြောဆိုသွားတာပါ။မြန်မာနိုင်ငံမှာကြုံရတဲ့အကြက်တဲတွေအထူးသဖြင့်ရပ်သားတွေပေါ်အကြမ်းဖက်မှုတိုးလာတဲ့အခြေအနေတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကဒီမြန်မာကုလအထူးကိုယ်စားလှယ်ဂျူလီဘီရှော့နဲ့တွေ့ဆုံခြင်းမှာပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်ကြားအဆင်မပြေမှုတွေနှစ်နဲ့ချီကာလအတွင်းပထမဦးဆုံးလူသေရှင်ကြားထွက်ပေါ်လာပါတယ်။နျူကလ িয়ার လက်နက်တွေဖယ်ရှားရေးနဲ့ပတ်သက်လို့ပူးတွဲထုတ်ပြန်ကြတဲ့အခါမှာတရုတ်နိုင်ငံကလက်မှတ်ထိုးခဲ့တဲ့အပေါ်မြောက်ကိုရီးယားကဝေဖန်ပြစ်တင်ခဲ့တာပါ။ပြီးခဲ့တဲ့24နာရီအတွင်းတိုက်ခိုက်မှုအတော်များများလုပ်ခဲ့တယ်လို့ရုရှားတို့ကပြောနေကြမှာပဲ။ယူကရိန်းကလည်းပြည်ထောင်နိုင်ငံရဲ့ခွင့်ပြုချက်နဲ့ရုရှားပိုင်နယ်ထဲကို Storm Shadow ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောဆိုကြပါတယ်ခင်ဗျာ။တောက်ကြမနေ့ကင်းအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်မူကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာ James Smith ဖြစ်ပါတယ်။ VOA မနေ့ကင်းအစီအစဉ်တွေကိုလိုင်းနိုမီတာ2440တို့ကနေတင်ဆက်ခဲ့တာပါ။ဒီဝေချင်းမိတ်ဆွေတွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်လည်းကျေးဇူးပါ။ကျွန်တော်ကညံဝင်းအောင်ပါခင်ဗျာ။ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါခင်ဗျာ။